Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာတာရှင်များရှင်။ American ပြည်ထောင်စုမြို့တော် Washington DC ကနေ VOA American အသံရဲ့2020ခုနှစ်နိုဝင်ဘာလ23ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:30နာရီအထိလိုင်းဒိုမီတာ1925 30နဲ့လိုင်းလာမီတာ190ရောကနေထုတ်လည်းပေးနေပါပြီရှင်။ကျမနင်္ဂလာပါဒီကနေ့ညဖက်ထိတ်တန့်ရောက်တဲ့တွေကိုတင်ပြတော့မှာပါအမေရိကန်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကသူ့အစိုးရအဖွဲ့အတွဲရထားတဲ့ဝန်ကြီးနာမည်စင်ကိုအင်္ဂါနေ့မှာပထမဆုံးကြေညာမယ်လို့ခန့်မှန်းရပါတယ်ဒုတိယနိုင်ငံခြားရေးဝန်ကြီးဟောင်းအန်တိုနီဘလင်ကင်ကိုနိုင်ငံခြားရေးဝန်ကြီးအဖြစ်ရွေးထားတယ်လို့သတင်းတွေထွက်နေပါတယ်သမ္မတအိုဘားမားအစိုးရလက်ထက်အမျိုးသားလုံခြုံရေးအစီအမံတာဝန်ယူခဲ့တဲ့ဘလင်ကင်နဲ့သူ့သမ္မတဟောင်းဂျိုးဘိုင်ဒန်တို့ကြားရင်းနှီးတဲ့ဆက်ဆံရေးရှိပါတယ်သူကဝန်ကြီးရာထူးအဖြစ်ရွေးထားတဲ့ဆိုတဲ့သတင်းတွေတနင်္ဂနွေနေ့အနောက်ပိုင်းမှာသတင်းဌာနအတော်များများကနေထွက်ပေါ်လာတာပါအာဖရိကဆိုင်ရာလက်ထောက်နိုင်ငံခြားရေးဝန်ကြီးဟောင်းလင်နာသောမတ်စ်ဂရင်ဖီဂရောကုလသမဂ္ဂဆိုင်ရာအမေရိကန်သံဘအဖြစ်နဲ့ဂျက်ဆာလီဗန်ဂရောမစ္စတာဘဒန်ရဲ့အမျိုးသားလုံခြုံရေးအကြံပေးအဖြစ်ရထားတယ်လို့လည်းဆိုပါတယ်သမ္မတကျန်းကျင်ပွဲကျင်းပမဲ့ဇန်နဝါရီလ20ရက်နေ့မှာ46ဦးမြောက်အမေရိကန်သမ္မတဖြစ်လာမဲ့မစ္စတာဘဒန်ကအခုလိုပြင်ဆင်မှုတွေလုပ်နေပေမဲ့သမ္မတဒိုနယ်ထရမ့်ကတော့ရွေးကောက်ပွဲရှုံးနေတာကိုလက်မခံသေးပါဘူး။မနေ့တနင်္ဂနွေနေ့တုန်းကလည်းရွေးကောက်ပွဲမဲမတမာမှုတွေကိုအကြီးအကျယ်ရှိခဲ့တာဖော်ထုတ်မဲ့ Republican တွေအပြင်းထန်ဆောင်ရွက်ပါဆိုပြီး Twitter ဆက်မျက်နှာမှာသမ္မတထရမ့်ကရေးသားခဲ့ပါတယ်။ဒါပေမဲ့လည်းသမ္မတထရမ့်အောင်နိုင်ရေးအဖွဲ့ရဲ့ဥပဒေကြောင့်ကဆောင်ရွက်ချက်တွေလည်းခုထိအောင်မြင်မှုမရသေးပါဘူး။တရုတ်နိုင်ငံရဲ့ရေပြင်းနယ်နိမိတ်ချက်ထွေမှုကိုကန့်ကွက်နေတဲ့နိုင်ငံတွေကိုကူညီပံ့ပိုးတဲ့အနေနဲ့အမေရိကန်အမျိုးသားလုံခြုံရေးအကြံပေး Robert O'Brien ဒီကနေ့ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်ကိုသွားရောက်ခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံခြားရေးဝန်ကြီး Ted Drolloxin နဲ့တွေ့ဆုံဆွေးနွေးပြီးသူကအခုလိုပြောကြားပါတယ
် President Trump is standing with President Duterte as we combat ISIS here in Southeast Asia.The United States welcomes President
အရှိတောင်အာရှနိုင်ငံထက်ကအိုင်ဆိုရောက်အကြံဖက်အဖွဲ့ကိုချေမှုန်းဖို့သမ္မတဒူတာတေးနဲ့အတူသမ္မတဒေါ်နယ်ထရမ့်မျက်တည်နေပါတယ်။ American Philippine CA တပ်ဖွဲ့တွေအပြန်အလှန်စီလိုမဲ့ VFA စာချုပ်ကိုသမ္မတဒူတာတေးကရက်တိုးလိုက်တာကို American ကကြိုးဆိုပါတယ်။အကြံဖက်မှုတံပြန်ချေမှုန်းရင်းမှာ Philippine ကာကွယ်ရေးဝန်ကြီးဌာနနဲ့ဆက်ပြီးတော့အနီးကပူးပေါင်းဆောင်ရွက်သွားမှာပါလို့အမျိုးသားလုံခြုံရေးအကြံပေး Mr. O'Brien ကမနီလာမြို့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။တရုတ်ရဲ့လိုရက်ကသမ္မတဒိုနယ်ထရမ့်လက်ထက်မှာအင်အားကြီးနဲ့နိုင်ငံခြားမပြေမလည်ဖြစ်လာစေတဲ့ကိစ္စတစ်ခုဖြစ်တယ်လို့ကြွမ်းကျင်သူတွေကသုံးသပ်ကြပါတယ်။မစ္စတာဘရိုင်ရဲ့နိုဝင်ဘာ20ကနေ22ရက်နေ့အထိတွားရောက်ခဲ့တဲ့ဗီယက်နမ်ခီးစဉ်အတွင်းမှာလဲသူဟာဗီယက်နမ်ဝန်ကြီးချုပ်ငူယင်ဇုံဖုန်နဲ့တွေ့ဆုံခဲ့ပါတယ်။နိုင်ငံတကာလုံခြုံရေးနဲ့တရားဥပဒေတွေကိုလေးစားလိုက်နာမှုရှိအောင်ပံ့ပိုးကူညီမဲ့ခိုင်မာအကောင်ပြီးချမ်းသာကျော်ဝရတဲ့လှုပ်လှက်တဲ့နိုင်ငံတစ်ခုဖြစ်အောင်ဗီယက်နမ်ကိုအမေရိကန်ကအားပေးကူညီသွားမယ်ဆိုတာထားလောင်းအတည်ပြုပါတယ်လို့မစ္စတာအိုဘရန်ကပြောဆိုခဲ့ကြောင်းဗီယက်နမ်အမေရိကန်တန်ရုံးရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ဗြိတိန်နဲ့ဘရာဇီးနိုင်ငံမှာလူတွေနဲ့စမ်းသပ်နေတဲ့ AstraZeneca ဆေးကုမ္ပဏီရဲ့ COVID-19 ရောဂါကာကွယ်ဆေးတွေကောင်းကောင်းထည့်ရောက်မှုရှိတာတွေ့ရကြောင်းနဲ့ကုသဘောနဲ့ကာကွယ်ဆေးထိုးစမ်းသပ်ခံရသူတယောက်ကမှဆေးရုံတင်ရတာဒါမှမဟုတ်ပြင်းထန်တဲ့ရောဂါလက္ခဏာတွေမတွေ့ရဘူးလို့ကုမ္ပဏီကတင်လာနေမှာပြောပါတယ်။Oxford တက္ကသိုလ်နဲ့ပူးပေါင်းလုပ်ကိုင်နေတဲ့ AstraZeneca ဆေးကုမ္ပဏီကလူတွေကို COVID ကာကွယ်ဆေးနှလုံးထိုးပြီးတော့စမ်းသပ်နေတာပါလူ3000ကိုပထမဆေးတစ်လုံးထိုးပြီးတဲ့အခါဆေးအာနိသင်ထိရောက်မှုကဖြမ်းမြ80ရာခိုင်နှုန်းရှိပြီးတော့တစ်လအကြာမှာဒုတိယဆေးထိုးလိုက်တဲ့အခါမှာတော့90ရာခိုင်နှုန်းထိရောက်မှုရှိတယ်လို့ဆိုပါတယ်ကာကွယ်ဆေးနဲ့ပတ်သက်တဲ့ data အချက်အလက်တွေကိုဆက်ပြီးတော့ထုတ်ပြန်သွားဖို့ရှိတယ်လို့ဆေးရဲ့ထိရောက်မှုဆေးအာနိသင်ဘလောက်ခံတယ်လဲဆိုတဲ့လေ့လာစမ်းစစ်ချက်တွေထပ်လုပ်သွားဖို့ရှိတယ်လို့ကုမ္ပဏီကတင်လာနေမှာပြောပါတယ်အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာသန်ယာဟူဟာဆိုရီအာရေဗျအရှေ့ဆာမင်းသားမိုဟာမက်ဘင်ဆာမန်နဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုရိုကိုတွေ့ဆုံဖို့ဆိုရီအာရေဗျနိုင်ငံကိုတနင်္ဂနွေနေ့ကလွှဲဝတ်သွားရောက်ခဲ့တယ်လို့အစ္စရေးသတင်းကတနင်္လာနေ့မှာဖော်ပြပါရယ်တယ်လာဗစ်ကနေဆိုရီအာရေဗျနိုင်ငံထဲကနီယော်မြို့ကိုတည်တံ့ကြက်လျင်သွားရောက်ပြီးနိုင်ပိုင်းအကြမ်းပြန်လာတဲ့လေရင်ပြန်တန်းရလမ်းကြောင်းကိုခြေရခံထားတဲ့သတင်းအချက်လက်တွေကိုလည်းကိုးကားဖော်ပြထားပါရယ်မစ္စတာနာတန်ယာဟူရဲ့ယုံကတော့ဒီခီးစင်နဲ့ပတ်သက်လို့ဘလို့မှတ်ချက်မျိုးမှထုတ်ပြန်တာမျိုးမရှိပါဘူး။ဆော်ဒီမင်းသားမိုဟာမက်ဘင်ဆာမန်နဲ့မစ္စတာပွန်ပီယိုရိုနီယော်မြို့မှာတွေ့ဆုံခဲ့တဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့တနင်္ဂနွေနေ့ကထုတ်ပြန်ချက်မှာလဲမစ္စတာနာတန်ယာဟူအကြောင်းဖော်ပြမထားပါဘူး။
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညတိုင်းဒိုမီတာ32 kHz 9303ညတိုင်းဒိုမီတာ51 kHz 5885တို့အပြင် စနေတင်းငွေမှာ highlight meter 190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျမများသတင်းအောင်မှာသတင်းဒီကိုဆက်လက်ကြီးညာပြီးသွားပါမယ်ရှင်မကြသေးခင်ရဲ့တွေကညင်းညင်းစွာဆန္ဒပြတာကြောင့်ဆွဲချက်တင်တရားဆွဲဆိုခံထားရတဲ့အကြောင်းသားတွေကိုမြန်မာအာဏာပိုင်တွေအနေနဲ့ပြန်လွတ်ပေးဖို့နဲ့သူတို့အပေါ်ရာဇဝတ်ကြောင်းအရအေးအေးယူဆောင်ရွက်နေတာတွေကိုရပ်တန့်ဖို့လူခွင့်ရေးအဖွဲ့တွေကတောင်းဆိုလိုက်ပါတယ်။နိုဝင်ဘာ23ရက်နေ့ရက်စွဲနဲ့လူခွင့်ရေးအဖွဲ့ဆေးဘွဲ့ရဲ့ပူးရင်းကြေညာခြင်းမှာမြန်မာအာဏာပိုင်တွေအနေနဲ့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်အတွင်းအင်တာနက်တွေအသုံးပြုမှုကိုကန့်သတ်ပိတ်ပင်ထားတာကိုရုတ်သိမ်းပေးဖို့နဲ့လွတ်လပ်စွာပြောဆိုခွင့်နဲ့စုဝေးခွင့်ဆိုင်ရာဥပဒေတွေကိုနိုင်ငံတကာဥပဒေစံနှုန်းတွေနဲ့အညီပြုပြင်ပြောင်းလဲပေးဖို့တောင်းဆိုထားပါတယ်။ဒါစင်နဲ့ချီတဲ့ចောင်းသားတွေနဲ့ဆန္ဒပြသူတွေဟာမြန်မာရာဇသက်ကြီးပုံမှန်905ကနေခါငင်းငင်းစွာစုဝေးခြင်းနဲ့ငင်းငင်းစွာစီတန်းလှည့်လည်ခြင်းဆိုင်ရာဥပဒေတဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေတွေနဲ့တရားရင်ဆိုင်နေရတာဖြစ်ပါတယ်။ရခိုင်ပြည်နယ်အတွင်းအစိုးရစစ်တပ်ရဲ့မတရားလုပ်မှုတွေနဲ့ရခိုင်နယ်ချင်းပြည်နယ်အတွင်းအင်တာနက်ပိတ်ပင်ထားတာကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေနဲ့စတစ်ကာလှုပ်ရှားမှုတွေလှုပ်ဆောင်ခဲ့သူတွေကចောင်းသားနှုတ်ကိုမန္တလေးမြို့ကတရားရုံးတွေကထောင်ဒဏ်9နှစ်စီချမှတ်ခဲ့ပြီးဖြစ်ပါတယ်။ရခိုင်ပြည်နယ်မှာလူခွင့်ရေးချိုးဖောက်နေရတွေကိုငြင်းငြင်းနဲ့နီးနေဝေဖန်တဲ့ចောင်းသားတွေကိုနှိရှိထောင်ဒဏ်ချမှတ်တာအံ့ဩထိတ်လန့်စရာဖြစ်တယ်လို့ Amnesty International နဲ့ Human Rights Watch တို့ပါဝင်တဲ့လူခွင့်ရေးဆေးဘွဲ့ရဲ့ပူးတွဲကြေညာချက်မှာဖော်ပြထားပါတယ်ရှင်။ဟောင်ကောင်မှာပြီးခဲ့တဲ့နှစ်တုန်းကရေးဌာနချုပ်နာခွင့်ပြုချက်မရှိဘဲလူစုလူဝေးလုခဲ့တဲ့အပေါ်အပြစ်ရှိတယ်လို့ဒီမိုကရေစီရေးလှုပ်ရှားသူဂျိုရှောဝန်ကတရားရုံးမှာဒီကနေ့ဝန်ခံလိုက်ပြီးတဲ့နောက်အာဏာပိုင်တွေကသူ့ကိုဖမ်းဆီးလိုက်ပါတယ်။အဖမ်းမခံရခင်တရားရုံးအပြစ်မှာဂျိုရှောဝန်ကသတင်းတောက်တွေကိုအခုလိုပြောခဲ့ပါတယ
်But I'm persuaded.
အာဏာပိုင်တွေကကျွန်တော်ကိုထောင်ထဲနေကောင်းနေစေခြင်းပဲ။ဒါပေမဲ့ကျွန်တော်တို့ကိုတန်နိုင်ရောရေကောက်ပွဲအတွက်တားမြစ်မှုတွေရောထင်ရဆိုင်ကျင့်သုံးတဲ့အာဏာကရောတားဆီးနိုင်မှာမဟုတ်ဘူးလို့ဂျူရှိုဝန်ကအဖမ်းမခံရခင်မှာပြောသွားတာပါ။သူဟာဒီမှုမှာပြစ်မှုထင်ရှားရင်ထောင်ထဲသုံးနှစ်အထိကြာခံရနိုင်ပါတယ်။သူနဲ့အတူတရားခွင်မှာပြစ်မှုထင်ရှားကြောင်းဝန်ခံခဲ့တဲ့တက်ကြွလှုပ်ရှားသူ Even Lam နဲ့ Agnes Chow တို့ကိုလည်းယမန်ချုပ်မိနဲ့ဖမ်းဆီးလိုက်ပါတယ်။ဝန်နဲ့တခြားတက်ကြွလှုပ်ရှားသူတွေကိုအကြိမ်ကြိမ်ဖမ်းဆီးခံရတဲ့အပေါ်မှာအနောက်နိုင်ငံတွေကဝေဖန်နေကြပါတယ်။ဟောင်ကောင်ကိုဗြိတိရှအစိုးရအုပ်ချုပ်မှုကနေ1998ခုနှစ်နောက်ပိုင်းကိုပဲအုပ်ချုပ်ခွင့်ဆက်ပြီးထားပြီးမြန်မာကြီးအစိုးရရဲ့ထိန်းချုပ်ကန့်သတ်မှုတွေတိုးလာတဲ့အပေါ်မှာလူခွင့်ရေးလှုပ်ရှားသူတွေကထောက်ပြဝေဖန်ကြတာပါ။ဒီမိုကရေစီရေးအကြီးအကျယ်တောင်းဆိုခဲ့တဲ့2014ခုနှစ်ထိလှုပ်ရှားမှုမှာကျောင်းသားခေါင်းဆောင်ဂျူရှော်ဝေါင်လူသိမြားလာကလေးကတရုတ်အစိုးရကသူ့ရဲ့လှုပ်ရှားမှုတွေကိုစောင့်ကြည့်နေတာဖြစ်ပါတယ်။ရီနိုနစ်ဆန်ကားကုမ္ပဏီကြီးကဲဟောင်ကာလော့စ်ဂွန်ကိုဂျပန်နိုင်ငံကမှောင်ရင်ဖန်ဆီးထိန်းသိမ်းခဲ့တာဖြစ်ပြီးသူ့အတွက်ဂျပန်ဆိုရကနိနာချင်းနဲ့ရော်ဂျီရီပြီးဆောင်ဖို့ကုလသမဂ္ဂနဲ့လက်တွဲဆောင်ရွက်နေတဲ့လူခွင့်ရေးကျွမ်းကျင်သူများအဖွဲ့တစ်ခုကတိုက်တွန်းလိုက်ပါတယ်။2018ခုနှစ်အကုန်ပိုင်းနဲ့2019ခုနှစ်အစောပိုင်းတုန်းကဂွန်ကိုဖန်ဆီးထိန်းသိမ်းခဲ့တာဟာဥပဒေမဲ့ထင်ရဆိုင်လို့ရဖြစ်ပြီးဒီအတွက်ဂျပန်ဆိုရအနေနဲ့အချိန်မဆိုင်မဲ့တာဝန်ယူတာဝန်ခံမှုဒီအဖွဲ့ကတနင်္လာနေ့ကထုတ်ဝေတဲ့သဘောထားကြေညာချက်မှာဖော်ပြထားတာပါ။ဥပဒေမဲ့ဖန်ဆီးခြင်းဆိုင်ရာလုပ်ငန်းအဖွဲ့မှာလွတ်လပ်စွာရည်တည်တဲ့ကျွမ်းကျင်သူ၄ယောက်နဲ့ဖွဲ့စည်းထားတာဖြစ်ပြီးအခုကိစ္စနဲ့ပတ်သက်လို့အပြည့်အဝလွတ်လပ်တဲ့စုံစမ်းခွင့်ပေးဖို့ဂျပန်ဆိုရကိုတောင်းဆိုထားပါတယ်။ဂွန်ကိုဖန်ဆီးထိန်းသိမ်းခဲ့တာမှာတာဝန်ရှိသူတွေကိုလိုအပ်တဲ့အရေးယူမှုတွေပြုလုပ်ဖို့လည်းသူတို့ကတောင်းဆိုထားပါတယ်။ဒီဖွဲ့ကအခုထုတ်ပြန်တဲ့18မျက်နှာပါသဘောထားကြေညာချက်မှာဂျပန်ဆိုရအနေနဲ့နိုင်ငံတကာဥပဒေနဲ့အညီကာလော့စ်ဂွန်အတွက်တင့်တော်ရဲနေနာဂျီနဲ့ယိုဂျီရီပြီးဆောင်ဖို့တိုက်တွန်းထားပါတယ်။ပြင်သစ်လေဘနွန်နဲ့ဘရာဇီးနိုင်ငံသားအသက်66နှစ်ရှိပြီဖြစ်တဲ့ဂွန်ကဂျပန်နစ်ဆန်ကားကုမ္ပဏီကိုနှစ်ပေါင်း20ကျော်ဦးဆောင်ခဲ့တာဖြစ်ပြီးကုမ္ပဏီလူမွေးစင်းကြေညာရတော့မယ့်အခြေအနေကနေကဲတင်ပြီးခဲ့တာဖြစ်ပါတယ်။သူကို2018ခုနှစ်နိုဝင်ဘာလကယုံကြည်မှုအလွဲသုံးစားလုပ်မှုကုမ္ပဏီလုပ်ပိုင်ခွင့်တွေကိုကိုကျိုးအတွက်အသုံးချမှုနဲ့အမျိုးသားလူညွန့်ရေးဥပဒေကိုချိုးဖောက်မှုတွေနဲ့ဆွဲချက်တင်ဖမ်းဆီးခဲ့တာပါ။ကောင်းကတော့သူအမှားလုပ်ထားတာမရှိဘူးလို့ညင်ဆန်ထားပါတယ်ရှင်။တရားသူကြီးတယောက်ကိုလက်ထိုးဖို့ကြိုးစားမှုအပါအဝင်ရာဇဝတ်မှုဆိုင်ရာစုံစမ်းစစ်ဆေးမှုတွေနဲ့ရင်ဆိုင်နေရတဲ့ပြင်သစ်သမ္မတဟောင်းနီကိုလက်ဆာကိုစီဒီကနေ့တနင်္လာနေ့မှာတရားရုံးကိုလက်ရောက်ထွက်ဆိုဖို့ရှိပါတယ်။2008ခုနှစ်သမ္မတရေကောက်ပွဲမှာဆာကိုစီကလော်ရီယာကုမ္ပဏီလုပ်ငန်းရှင်အမျိုးသမီးလီလီယန်ပက်တန်ကော့စီကနေတရားမဝင်ငွေကြေးလက်ခံရယူခဲ့တယ်ဆိုတဲ့ဆွဆွဲမှုကိုစစ်ဆေးနေတဲ့တရားရုံးကလျှို့ဝှက်သတင်းချက်လက်တွေကိုရယူလိုတာကြောင့်ဆာကိုစီကတရားသူကြီးဂိလ်ပတ်အက်ဇီဘတ်ကိုမိုနာကိုနိုင်ငံမှာအလုပ်ကောင်းကောင်းတစ်ခုရရေးကန့်လန့်တယ်လို့အစိုးရရှိနေတွေကဆွဆွဲထားပါတယ်2008ခုနှစ်ကနေ2012ခုနှစ်ထိပြင်သစ်နိုင်ငံကိုဦးဆောင်ခဲ့ပြီးပြင်သစ်ရှေးယူဆန်ကွန်ဆာဗေးတစ်တွေအကြားဩဇာအာဏာကြီးမားစေဖြစ်တဲ့သမ္မတဟောင်းဆာကိုစီကသူ့ပေါ်စုံစမ်းစစ်ဆေးမှုတွေလုပ်နေတာတွေအလုံးကိုလက်မခံညှင်းဆန်ထားပါတယ်။ ပြင်သစ်သမ္မတဟောင်းဆာကိုစီဟာလာမယ့်မတ်လရဲမှာလေ2012ခုနှစ်ရွေးကောက်ပွဲမဲဆွေခြင်းငွေကြီးဆိုင်ရာစီမင်းစည်းကမ်းတွေဖောက်ပြမှုနဲ့ပတ်သက်တဲ့ဆွဆွဲချက်တွေကိုတရားရုံးမှရင်ဆိုင်ရဖို့ရှိပါတယ်ရှင်တော်ရရှင်များရှင်တင်းလာနေညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြီးညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုဆယ်လင်နာဆင်နိုင်ပါပြီရှင်
။ကိုကကရောဂါကူးစက်ခံရသူတွေနဲ့ပြည်နယ်နယ်တိုင်းအသီးသီးကရွေးကောက်ပွဲလုပ်ငန်းတွေမှာတာဝန်ထမ်းဆောင်တဲ့သူတရားထက်မင်းပါဝင်နေတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မကတော့စုစုပါ။ကရောဂါကာလာချင်းမာခဲ့တဲ့ရွေးကောက်ပွဲအပြီးသတင်းနှစ်ပတ်ကြာအချိန်မှာပဲရောဂါကူးစက်ခံရသူတွေနဲ့ရွေးကောက်ပွဲတာဝန်ထမ်းဆောင်ခဲ့သူတွေလည်းအများအပြားပါဝင်လာပါတယ်။ရွေးကောက်ပွဲကျူကာလာတုန်းကမဲဆွယ်စည်းရုံးမှုတွေနဲ့လူစုလူဝေးတွေလုပ်ခဲ့တဲ့ပုဂိုလ်တိုင်းမှာတော့ကိုဗစ်ရောဂါဘူးကူးစက်ခံရသူလူနာသစ်တွေထဲမှာမဲယုံတာဝန်ကြီးပညာရေးဝန်ထမ်း9ဦးလည်းပါဝင်လာတဲ့အကြောင်းမြို့နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ကအတွင်းရေးမှူးဦးဝင်းနိုင်ငါ FUE ကိုပြောပါတယ
်။မဲယုံမှုတာဝန်ထမ်းဆောင်ရင်းတော့ဖြစ်သွားတာပေါ့။ဒါပေမဲ့အဲ့ဒါတွေကသူတို့ကျွန်တော်တို့ကကျန်းမာရေးပစ္စည်းတွေကကျွန်တော်တို့ကစေဘင်းကားနဲ့ဆို6ပြီးတော့မှဘူးပေးတယ်မှဝူထားတာလေ။ဒီပစ္စည်းတွေကအကုန်ပေးထားတာပဲနော်။အဲ့တော့မဖြစ်ဘူးပေါ့ဗျာ။နောက်ကျမှလည်းတော့ပေါ်စတကဒီဗီပေါ်လာတာတော့ဒါလည်းကျွန်တော်တို့လည်းပြီမတတ်နိုင်တော့ဘူးဗာလူကြီးကြီးနဲ့ဆက်ဆံရတာပေါ့နော်ဒီတော့ကိုယ်တော်တော့မှဒါဟိုရောဂါဝယ်ပြီးတော့ဖျားတာဒီနေ့မှရုံးပြတ်တက်နိုင်တယ်ကိုပင်းစင်နာနေပြီးမှဟိုစတေးနေပါဆိုပြီးဟိုစတေးနဲ့ကျမယူကူပါဆိုတော့ကိုလည်းတော့ဒီလိုဖျားမှုကိုကျွန်တော်လည်းကုမာဒီနေ့မှရုံးပြတ်တက်နိုင်တာလေအဲ့လိုတော့ရှိတာပေါ့နော်
မြန်မာနိုင်ငံမှာကာယရောဂါတချို့ပြန်စတင်ခဲ့ရနေရလဲဖြစ်အတီးပြုလူနာဒုတိယအများဆုံးလဲရှိနေတဲ့ရခိုင်ပြည်နယ်မှာတော့ရွေးကောက်ပွဲခရိုင်ဥက္ကဋ္ဌရေအပါအဝင်စုစုပေါင်းတာဝန်ထမ်းဆောင်ခဲ့သူတွေက9ဦးမှာရောဂါကူးစက်ခံခဲ့ရတယ်လို့ပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ကအတွင်းရေးမှူးဦးသူရင်းထွတ်ကပြောပါတယ
်ကော်မရှင်ဥက္ကဋ္ဌတယောက်ကမောင်တော်ခရိုင်ကော်မရှင်ဥက္ကဋ္ဌတယောက်ပူစည်းတော်ကော်မရှင်ဥက္ကဋ္ဌတယောက်2ယောက်ဥက္ကဋ္ဌ2ယောက်ကူတယ်နောက်အဖွဲ့ဝင်တွေက3ယောက်လောက်ကူတယ်ရုံးဖွဲ့ကတော့မရှိဘူးပေါ့နော်
ကရင်ပြည်နယ်မှာတော့ရွေးကောက်ပွဲနောက်ဆက်တွဲနေရုံတာဝန်ထမ်းဆောင်ခဲ့သူတွေထဲမှာကိုဗစ်ပိုးရှိသူတွေစစ်ဆေးတွေ့ရှိခဲ့တယ်လို့ကရင်ပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ကအတွင်းရေးမှူးဦးမောင်မောင်နိုင်ကပြောပါတယ်
။ကွန်ကရစ်ထဲမှာတော့2ယောက်3ယောက်လောက်ရှိတယ် positive ကလေ။ကွန်ကရစ်ကဟာကျတော့ဟိုလည်းတော့ရကြီးကော်မရှင်ကပေါ်ဒီမဲယုံနေဟိုစစ်တမဲပင်းချင်းတို့ကနေဒီစတဲ့အချိန်မှာပြောဖြစ်တာပေါ့နော်။အဲကဟာကျတော့ဒီမဲပြီးမဲယုံကဆီအမတစ်ယောက်ကဒီကောက်ပဲပြီးတော့မှသူက positive သူကတယောက်ချိန်ချင်းပြတာပေါ့အဲ့ဒီတော့ရေကောက်ပဲမတိုင်နေတော့ပေးနေနေတော့မတိဘူးပေါ့နော်ဒီကောက်ပဲပြီးသွားပြီးတော့၃ရက်လောက်နေတော့မှသူက positive ဆိုတော့ဆယ်မတယောက်တော့ဒီလိုကျန်တာတော့မရှိပါဘူ
းရန်ကုန်မန္တလေးနဲ့အေရဝတီတိုင်းတို့မှာလည်းရေကောက်ပဲတာဝန်ထမ်းဆောင်ခဲ့သူတွေကကာယရောဂါကူးစက်ခံရသူပေါင်း90ကျော်ရှိနေတာပါရွေးကောက်ပွဲကာလနဲ့နောက်ဆက်တွဲရက်တွေမှာလူစုလူဝေးနဲ့ထိတွေ့ဆက်ဆံမှုတွေရှိခဲ့တာကြောင့်ရောဂါကူးစက်မှုတွေတိုးလာနိုင်ကြောင်းအစိုးရနဲ့ကျန်းမာရေးတာဝန်ရှိသူတွေသတိပေးနေချိန်မှာပဲရွေးကောက်ပွဲလုပ်ငန်းမှာပါဝင်သူတွေကူးစက်ခံနေရတဲ့သတင်းတွေလည်းထွက်ပေါ်လာတာပါကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြောခွင့်ရဗဟုကူးစက်ရောဂါတိုက်ဖျက်ရေးဌာနကညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကလည်းအခုရက်သက်တပတ်မှာရောဂါကူးစက်သူဦးရေနဲ့အထူးကျန်းမာကူတာပေးရတဲ့လူနာတိုးလာနေလို့ပြည်သူတွေမပေါ်ဆဖို့ကိုသတိပေးထားပါတယ်
လက်ရှိနေသားရဆိုလို့ရှိရင်ပြီးခဲ့တဲ့အပတ်နဲ့ရှင်လာလို့ရှိရင်ဒီအပတ်ထဲမှာယောဂဖြစ်ပွားမှုတွေကလည်းတိုးလာတယ်။စက်ပေါင်းရံတွေကစပြီးယောဂဖြစ်ပွားမှုဆိုရင်1600လီလီတိုးလာတာ၄ရက်ဆက်တိုက်ဖြစ်ပါတယ်။အပြင်1500လောက်ဖြစ်လာတယ်1400လောက်ဖြစ်လာတယ်။ဒါဟာပြီးခဲ့တဲ့တပတ်နဲ့နှိုင်းရှင်လို့ရှိရင်ယောဂဖြစ်ပွားမှုကတော်ကြီးကိုတိုးတက်လာတယ်ဆိုတော့တွေ့ရပါတယ်။ပြီးခဲ့တဲ့အပတ်ကယောဂဖြစ်ပွားမှုက1000ဝန်းကျင်1000ရှိတာနဲ့1500လောက်ဖြစ်တဲ့အတွက်ကြောင့်မို့သုံးပုံတစ်ပုံတိုးလာတယ်ဆိုတော့ဒါမြင်သာတဲ့ကိစ္စဖြစ်ပါတယ်။ခုလက်ရှိမှာလည်းICU မှာကုသမှုခံယူနေတဲ့လူနာဦးရေလည်းတက်လာပါတယ်138ယောက်ရှိပါတယ်ဒါဆိုအရင်အားသက်ဆောင်လို့ရှိရင်တော်ကြီးကိုသူလည်းသုံးပုံတစ်ပုံတော့တက်လာတယ်ဆိုရင်အနေအထားကိုတွေ့ရတာဖြစ်ပါတယ်ဒါကြောင့်ပြည်သူတွေအနေနဲ့ဘလို့နည်းနဲ့မှမပေါ်ဆစေချင်တော့
ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ဒီကနေ့မွန်လွဲပိုင်းထုတ်ပြန်ပြီးချိန်အထိမြန်မာနိုင်ငံမှာကိုဗစ်ကရောဂါကြောင့်သေဆုံးသူ1939ဦးနဲ့ကူးစက်သူအတူပြုလူနာ89246ဦးရှိပါတယ်ယောဂအတီးပြူလူနာတွေက65ရာခိုင်နှုန်းလောက်ဟာယောဂလက္ခဏာမရှိပဲပိုးကူးစက်ခံရသူတွေဖြစ်လို့ဘယ်သူမှဆိုကာယယောဂနဲ့ပတ်သက်တဲ့စီမံနိုင်ကိုလိုက်နာဖို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကသတိပေးထားပါတယ်။ကျွန်မကတော့စုစုပါ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာပါ
။တရုတ်နိုင်ငံယူနန်ပြည်နယ်ကျေးကောက်မြို့တွေကမြန်မာနိုင်ငံသားတွေကိုကိုဗစ်ယောဂရှိမရှိစစ်ဆေးနေတဲ့အကြောင်းတင်ပြပေးမှာပါ။ကျွန်တော်ကတော့ဇော်ချပ်ပါ။ကိုဗစ်ယောဂတားဆီးဖို့အတွက်ယူနန်ပြည်နယ်တဲဟုံပြည်နယ်ကွယ်ကျေကောင်မြို့ထဲမှာရှိတဲ့မြန်မာနိုင်ငံသားတွေကို၂ရက်ကြာကိုဗစ်ရောဂါစစ်ဆေးမဲ့အစီအစဉ်ကိုဒီကနေ့ပဲစတင်လိုက်တာပါ။ကျန်းမာရေးစစ်ဆေးပေးရမှာမြန်မာနိုင်ငံသားတွေတရုတ်နိုင်ငံထဲဝင်ရောက်ခဲ့တဲ့အချိန်ကိုလည်းမှတ်တမ်းတင်ထားရလို့က ကျဲကောင်မျိုးတွေကလူမှုရေးအဖွဲ့တစ်ခုဖြစ်တဲ့ကျင်နာနွေထွေးပရာဟိတာဥက္ကဋ္ဌဦးဖိုသားက VOA ကိုပြောပါတယ်
။ကျဲကောင်တစ်မျိုးလုံးပေါ့သူ့ညာနဲ့သူဖွဲ့ပြီးစစ်ပေးတာ။စာကနာစစ်တယ်ဆိုသူတို့နိုင်ငံတိုင်းဆိုတော့သူတို့ဒီမှာပေါ့နော်။ထက်ကန်ညွန်ကြားချက်အတိုင်းတယောက်ကိုတရုတ်ငွေ60ယွမ်ပေးဆောင်ရတယ်။ကိုနေတဲ့ရက်ွက်၊ကိုနေတဲ့အိမ်ရှင်အခန်းအဲ့လိုမျိုးပေါ့။ဒီနေ့နဲ့မနေ့ပြန်နှစ်ရက်စစ်မယ်လို့ပြောရင်ဒီလူတွေ့ပြီဆိုရင်မျက်နှာတွေကိုစကန်ဖတ်ပြီးမှဒီလူကပဲချင်းဝင်ထားတယ်ပါညာသူတို့မှတ်တမ်းယူတယ်။
ကျေကောင်မျိုးရဲမှာတော့မြန်မာနိုင်ငံသားတွေရှိရာအချက်အချာနေရာတွေအပါအဝင်နေရာတော်တော်များများမှာဒီကနေ့စစ်ဆေးနေရာလို့လဲကျေကောင်မျိုးမှာနေထိုင်တဲ့ကိုလင်းတိုက်ကပြောပါတယ
်ကျေကောင်မှာရောက်နေတဲ့မြန်မာတွေအကုန်လုံးလေကျေကောင်မျိုးလုံးကသူနေရာတိုင်းတို့အရင်ကစစ်တဲ့ပုံစံမျိုးပဲစစ်ပြရလို့လည်းအကုန်ပြန်စစ်ရတာပဲလေမနေ့ကပြောတယ်မနေ့ကရဲကန်းနဲ့လှည့်ဟောတယ်လေကျွန်တော်တို့ဒီကျေကောင်မှာဒီလိုဝီချက်တွေပေါ်မှာလည်းသူအကြောင်းကားတာတွေတင်ထားတယ်လေတနေရာရောက်နေရာ300လောက်တော့ရှိတော့တယ်။အဲ့တော့တန်းစီရတာပါလေ။အများကြီးပဲ။ဒီနှောင်းကတော့လက်ကားဆက်ပြီးတယ်ပေါ့။အခုကတော့တယောက်ကို60လုံး၊ယွမ်60ပေါ့
။ယောဂဆစ်ဆေးပြီးရလာရဲ့အဖြစ်ကိုလက်ကင်ဖုံးနေဒီရပိုင်းပူပေးမှဖြစ်ပြီးယောဂမရှိဘူးဆိုတဲ့အထောက်အထားကိုအပြင်ထွက်တိုင်းဈေးဝယ်စင်တာသွားတိုင်းပြရမယ်လို့ကျေကောင်မြို့ရှမ်းရွာတဲကမမိုးဝါကပြောပါတယ
်။ဥမာဘယ်သွားလဲဆိုရင်လည်းဘန်ကိုသွားဝင်ချင်လို့ဝင်လို့မရဘူးလေ။အမตัวสแกนพัดแต่หาตะคูกัดทาไปเลยอะคือกูอ่ะไอ้สแกนพัดไล่กูนำเมนเกลีลายอกจาลีลาบ่เนาะอกลงอัชแลอกลงปอเลยอ่ะมาพี่ซึซีทาเลยโพสิทีฟล่ะเนกาทีฟเนาะไอ้เนกาทีฟบ่ไอ้อะโลเลยอะสรุปเนกาทีฟဆိုရင်အထဲဝင်လို့ရတယ်အဲ့လိုပေါ့ကြောက်ဝိုင်းတွိုင်းလဲအဲ့လိုပဲဘယ်နေရာတွားပေါ့เนาะအခုမှဒီကနေ့မှဆက်ထားဆိုတော့ဘယ်နေရာမလဲတော့မတည်တယ်မဲ့လည်းမကြပါဘူးတရနေရပါပဲ
စက်တင်ဘာ3ရက်ကကျဲကောင်မျိုးတဲကမြန်မာနှဲရောက်มาကိုဗစ်ရောဂါတွေ့ရှိပြီးလူဦးရေ2000လောက်ကိုတပတ်အတွင်းကိုဗစ်ဆစ်ဆေးရီလုတ်ခဲ့ပြီးမြို့ကိုလည်းနှစ်ပတ်လောက်အသွားအလာပိတ်လိုက်တာပါအဲ့ဒီနောက်ပိုင်းရွှေလီနဲ့ကျဲကောင်မြို့တဲကမြန်မာတချို့မှာယောဂါတွေထပ်တွေ့ပြီးအခုလိုဆစ်ဆေးမှုတွေလုံလာတာပါမြန်မာနဲ့နေဇာဂိတ်လူအဝင်ထွက်ကိုအေဘီလာကုန်ကတဲ့ကယူနန်ဆိုရကကန့်တက်လိုက်ပြီးတရားမဝင်ဝင်သားတွေမရှိအောင်လဲနေဇာတျှောက်မှာခြံစည်းရိုးတွေအလှင်စလို့ပိတ်ဆို့ကာရန်လာပြီးလုတ်ခဲ့ပါတယ်ရွှေလီနဲ့ကျဲကောင်မြို့ထဲမှာအထောက်အထားမရှိတဲ့မြန်မာနိုင်ငံသားလက်ခံထားတဲ့ဘသူမဆိုမြန်မာကျပ်ငွေ300နီးပါးရှိရဲ့ရွှေငွေ5000ကိုဒံငွေအဖြစ်ပေးဆောင်ရမယ်လို့ပြီးခဲ့တဲ့သတင်းတစ်ပတ်ကအမိန့်ထုတ်ပြန်ထားတာလည်းရှိပါတယ်။နိုဝင်ဘာ23ရက်မှာထုတ်ပြန်ခဲ့တဲ့ရွှေလီမြို့ကိုဗစ်ရောဂါကာဝယ်ထိန်းချုပ်ကုလသမဂ္ဂဌာနထုတ်ပြန်ချက်မှာတော့မြန်မာနိုင်ငံသားတွေအနေနဲ့သက်သေခံကတ်4မျိုးတည်းကတစ်မျိုးမှမပြနိုင်ရင်အုပ်ချုပ်ရေးဆိုင်ရာပြစ်ဒဏ်ပေးခြင်းဥပဒေပြည်ဝင်ပြည်ထွက်စီမံအုပ်ချုပ်ရေးဥပဒေတွေနဲ့အရေးယူမယ်လို့လည်းသတိပေးထားပါရဲ့ခင်ဗျာ။ကျွန်တော်ကတော့ဇော်ထက်ပါဖူယိုရီကိုတရင်ပြဖို့လိုက်တာပါ
ရှမ်းပြည်နယ်ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေတာနေဆက်ကြောက်တိုင်းဤတဝိုက်အပါဝင်နေဆက်ဒေတာအချုပ်မှာတရုတ်နိုင်ငံကချန်စီယိုကာခဲ့တဲ့အတွက်မြန်မာဘက်ကကန့်ကွက်ထားတဲ့သတင်းကိုပြောပြပါမယ်ကျွန်တော်မိုးစော်ပါကိုဗစ် -19 ဖြစ်ပွားနေချိန်မှာကယောဂါကာကွယ်ရေးအကြောင်းပြချက်နဲ့တရုတ်နိုင်ငံဘက်ကနှစ်နိုင်ငံနေဆက်နေရာအချုပ်မှာချန်စီယိုခတ်တာတွေရှိခဲ့တာပါမနေ့တုန်းကလည်းကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေတာလောက်ကင်မြို့နယ်ကနေဆက်မှတ်တိုင်အမှတ်125အနီးမှာတရုတ်နိုင်ငံကချန်စီယိုကာခဲ့တဲ့အတွက်မြန်မာဘက်ကကန့်ကွက်ထားကြောင်းလောက်ကင်မြို့နယ်အုပ်ချုပ်ရေးမှူးဦးငွေတို့က VOA ကိုအခုလိုပြောပါတယ်
။အဲဘောလောက်ကင်မြို့နယ်နဲ့တရုတ်ပြည်နယ်အဆက်ပေါ့ချန်စီယိုခတ်တာပေါ့ဗျာအဲ့ဒီနေဆက်မြင်းနားမှာအရင်အကြောင်းပြတာတော့ဒီကိုဗစ် -19 ရောဂါကြောက်လို့ပေါ့လူတွေခိုးဝင်မှာသို့လို့သိရတယ်ကျွန်တော်တို့သွားတားပါဗျာတားတော့သူတို့ကအဲ့မှာလက်ဖက်တွေ့ပေါ့တွေ့ပြီးတော့လက်ကြောက်တဲ့ခါနေ10မီတာအတွင်းကိုထောက်ထားလို့မရဘူး။ဒါမှသရုပ်ကရာလေးတစ်ခုဘာမှလုံးလို့မရဘူးပေါ့လေပြောတော့သူပြန်ဆုတ်ပေးပါမယ်တဲ့။အဲသူတို့ကဒီပတ်ဆော့ဆော့ရေးဌာနမူးဆိုတဲ့လူပြောလာတယ်။ဟောသူနဲ့နောက်တစ်ယောက်ပေါ့နောက်တစ်ယောက်ကတော့ဘာအဆင်ရလဲမသိဘူး။ဒေတာဦးသီးပေါ့ကိုကန့်ကိုပိုင်အောင်ချက်ဝင်ရဒေတာဦးသီးဖွဲ့ရနေတဲ့လမ်းဒီကန့်ကွက်စာတွေထုတ်ထားတယ်။
ငဇမတ်တိုင်125အနီးချန်စီယိုကာရာနဲ့ပတ်သက်ပြီးမြို့နယ်အုပ်ချုပ်ရေးအဖွဲ့ကဒေတာဦးစီးအဖွဲ့ကိုတင်ပြထားသလိုဒေတာဦးစီးအဖွဲ့ကလည်းအထက်အဆင့်ဆင့်ကိုဆက်လက်တင်ပြသွားမှာဖြစ်ကြောင်းပြောပါတယ်။မြန်မာနိုင်ငံခြားရေးဝန်ကြီးဌာနကောင်စစ်နဲ့ဥပဒေရေးရာဦးစီးဌာနကနယ်နိမိတ်ဌာနညွှန်ကြားရေးမှူးဦးသိမ်းမင်းထွန်းကတော့ငဇမတ်တိုင်အမှတ်125နဲ့ပတ်သက်ပြီးတင်ပြလာတာမရှိသေးကြောင်းနဲ့လောလောဆယ်ပြည်မြန်မာနယ်စပ်မှာနေရာရှိနေရာအတွက်ကန့်ကွက်ထားတာရှိကြောင်းပြောပါတယ်
။ကျွန်တော်တို့ရှိတော့ဟိုတင်းရတော့မရောက်လာသေးဘူးပေါ့နော်။ဟိုကျွန်တော်တို့ရှိရနေတင်းဆိုတော့ကျွန်တော်တို့ရှိတော့ဒီတင်းနေရာလောက်မှရောက်လာပါတယ်။ဟိုထုံးစံပြီးတော့ကျွန်တော်တို့ကဒီကန့်ကွက်တယ်ပါလေ။ဆိုတော့နှစ်ပိုင်းရှိတော့ပေါ့နော်။သူတို့အောက်ခြေမှာသူတို့ကန့်ကွက်တာလေးရှိတယ်သူတို့ဘက်ကနေပြီးတော့မှအပေါ်တက်လာတာပေါ်တက်လာပြီးတော့ကျွန်တော်တို့ကမှတစ်ခါပြန်ပြီးတော့မှကြည့်တယ်ကြည့်စစ်စစ်ပြီးတော့မှကျွန်တော်တို့ပြန်ပြီးတော့မှကန့်ကွက်တာမျိုးတွေ ရှိပါတယ်ဆိုကျွန်တော်ကစာချုပ်နဲ့မညီဘူးပေါ့နော်ဟိုကျွန်တော်ဒီစင်မီတာအတွေးမှာဆိုရင်ကျွန်တော်တန်ခွက်ပါတယ်အချို့အရာတွေကသူတို့ကလည်းတော်ဟိုစာချုပ်နဲ့မညီဘူးပေါ့နော်မညီတဲ့ဥစ္စာကြောင့်ကျွန်တော်ဘာမှတော့လုပ်လို့မရပါဘူးကျွန်တော်ကန့်ကွက်ထားတာရှိပါတယ်အဲရှစ်နေရာတော့ရှိရပါမယ်နော်ဟုတ်ပါ
မြန်မာနိုင်ငံမှာမကြသေးခင်လတွေကစလို့ကိုဗစ်ကာယောဂါကူးစက်မှုတွေမြင့်တက်လာခဲ့ရကနေဆက်အဝင်ထွက်တွေကိုကန့်သက်တင်းကျပ်ထားတဲ့တရုတ်နိုင်ငံကအခုနောက်ထပ်နေဆက်မှာခြံစည်းရိုးကာယန္တာတွေလှုပ်လာတာပါပြီးခဲ့တဲ့အော်တိုဘာလာဇန်ပိုင်းကလည်းမူဆဲခရိုင်မဟီရိုမြို့နယ်တရုတ်မြန်မာနေဆက်ဒေသမှာတရုတ်နိုင်ငံဘက်ကခြံစည်းရိုးကာယန္တာတွေရှိခဲ့တာကြောင့်မူဆဲခရိုင်ကကန့်ကွက်တာတွေရှိခဲ့တယ်လို့2019ခုနှစ်အတွင်းကလည်းချင်းရွှေဟော်နဲ့နန်းခမ်းမြို့နယ်ဘက်တွေမှာနေဆက်အရေးအငင်းပွားတာတွေဖြစ်ခဲ့ပါတယ်။တရုတ်နဲ့မြန်မာနှစ်နိုင်ငံထိစပ်နေတဲ့နေဆက်မြင်းဟာမိုင်ပေါင်း1350နီးပါးရှည်လျားပြီးနှစ်နိုင်ငံနယ်နိမိတ်စာချုပ်ကိုတော့1969နှစ်မှာလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်။တရုတ်မြန်မာနေဆက်သဘောတူစာချုပ်အရ9နှစ်တချိန်နယ်နိမိတ်ပူးတွဲစစ်ဆေးရမှာဖြစ်ပေမဲ့1995ခုနှစ်ကနေစတင်ပြီး24နှစ်တိုင်မစစ်ဆေးနိုင်ခဲ့ပါဘူး။2018-2019ခုနှစ်တွေအတွင်းနယ်မြေအငင်းပွားမှုတွေဖြစ်ခဲ့တဲ့နောက်2019ခုနှစ်မှာနှစ်နိုင်ငံနယ်မြေပူးတွဲစစ်ဆေးတာတွေပြန်လည်စတင်ခဲ့ပါတယ်။ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်
။တောင်ကိုရီးယားနိုင်ငံမှာ COVID-19 ကပ်ရောဂါတတိယလှိုင်းရိုက်ခတ်ကူးစက်မှုထိန်းချုပ်ကာကွယ်နိုင်ရေးကိုရီးယားစိုးရထုတ်ပြန်တဲ့ကျန်းမာရေးစည်းကမ်းသတ်မှတ်ချက်တွေကိုရီးယားရောက်မြန်မာနိုင်ငံသားတွေအထူးလိုက်နာကြပါလို့ကိုရီးယားနိုင်ငံဆိုင်ရာမြန်မာအလို့သမားတန်ရာရှိကတိုက်တွန်းပြောဆိုလိုက်ပါတယ်။မနေ့ပြန်အင်္ဂါနေ့ကနေစတင်ကြမဲ့စီကံသတ်မှတ်ချက်တွေနဲ့အညီကိုရီးယားရောက်မြန်မာတွေကြားမှာကိုဗစ်ကပ်ရောဂါမကူးစက်စေရေးအထူးသတိထားနေကြတဲ့အကြောင်းကျွန်မစုမုံစူးစီးတင်ပြပေးချင်ပါတယ်။ကိုရီးယားနိုင်ငံမှာကမ္ဘာကပ်ရောဂါ COVID-19 တတိယလှိုင်းအပြည့်အဝရိုက်ခတ်ခံရပြီးကူးစက်မှုလုံမြင့်တက်လာနေပြီးတော့အင်မတန်ကိုစိုးရိမ်စရာအခြေအနေဖြစ်နေပါတယ်လို့ကိုရီးယားနိုင်ငံကကျန်းမာရေးဝန်ကြီးကသတင်းစာရှင်းလင်းပွဲကနေနိုင်ငံကိုမနေ့တုန်းကအရေးတကြီးသတိပေးလိုက်တာပါဒါကြောင့်နိုဝင်ဘာလ23ရက်နေ့မနက်ဖြန်အင်္ဂါနေ့ကနေစလို့ရောဂါကူးစက်မှုမြင့်လာတဲ့ဆိုးလ်မြို့တော်နဲ့မြို့တော်နာတဝိုက်ကမြို့တွေမှာအရက်ဆိုင်နဲ့ညကလပ်တွေပိတ်ပစ်လိုက်မှဖြစ်ပြီးလူစုလူဝေးနဲ့ကျင်းပမယ့်ဘာသာရေးပွဲတွေအားကစားပွဲတွေကိုလည်းအရေးအတွက်ကန့်သတ်လိုက်ပါတယ်အခုလိုမျိုးကိုရီးယားနိုင်ငံရဲ့ COVID-19 တတိယလှိုင်းထိချုံနိုင်ရေးအထူးသတိပေးထုတ်ပြန်ချက်တွေကိုကိုရီးယားရောက်မြန်မာနိုင်ငံသားတွေအလေးနက်ထားလိုက်နာကြဖို့တောင်ကိုရီးယားနိုင်ငံဆိုးလ်မြို့အခြေဆိုင်မြန်မာတန်ယုံကအလုသမားတန်ရာရှိဦးစိုးညီညီကတိုက်တွန်းပါတယ
်ကိုရီးယားကသူတို့ကိုဗစ်ကူးစက်မှုတွေမြင့်လာတာဖြစ်တဲ့အတွက်သူတို့ရဲ့ level တက်မှတ်ချက်ပေါ့နော် level 2 ठी ကိုဒီတက်မှတ်လိုက်ပြီးတော့မနက်ဖြန်24ရက်နေ့ကနေစပြီးတော့ဒါဒီဇင်ဘာ9ရက်နေ့ ठी ကိုဒါဆိုးနဲ့မြို့ကြီးတွေမှာဒီ level 2ကိုစပြီးသူတို့ကျင်သုံးတော့မှာပေါ့နော်။အဲ့တော့ဒီတန်ယုံအနေနဲ့ကတော့စတဲ့ကျမဲ့ဝင်ကြီးဌာနတွေကလည်းထုတ်ပြန်လာပြီးဖြစ်တဲ့အတွက်တန်ယုံဘက်ကလာတဲ့ညီကိုတွေတောင်စီရေးရကိစ္စရပ်တွေနဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့ဒီနှစ် February 24ရက်နေ့မှာထုတ်ပြန်ထားတဲ့ကြေညာချက်လေးရှိတယ်ပေါ့။စာလိုက်ကနေတဆင့်ပေးပို့ပြီးတော့တက်တန်းတို့လို့ရတယ်ပေါ့နော်။အခုကအဓိကကူးစက်မှုမြင့်လာတာကကျွန်တော်တို့ဆိုးတို့အင်းကျွန်တော်ဒီဘက်ကကူးဖြောင်းလို့ပါလို့မြန်မာအများပြားနေထိုင်တဲ့နေရာတွေရှိတယ်ပေါ့နော်။ဟောလာလို့ရှာလာမြန်မာအများစုလည်းရှိတော့လေ။မဖြစ်မနေထွက်ရမယ်ဆိုလို့ရှင်တော့စနာဒီနှကောင်းစီတို့လက်စေးရေးသုံးဖို့တော့ဒီတက်နိုင်တယ်လို့လူစုလူဝေးနဲ့ရှောင်ဖို့ကတော့ဟိုအရေးကြီးတာပေါ့နော်
။ကိုရီးယားရောက်မြန်မာတွေကြားမှာယောဂါကူးစက်မခံရအောင်ကိုရီးယားကကျန်းမာရေးထုတ်ပြန်ချက်တွေကိုမြန်မာတန်ယုံနဲ့ပူးပေါင်းပညာပေးနေပါတယ်လို့အလုသမားတန်ရာရှိကပြောပြပါတယ်
။လက်ရှိတော့ကျွန်တော်တို့လုပ်သားတွေထဲမှာတော့ပေါ့နော် COVID-19 ကူးစက်တယ်ဆိုတဲ့အနေအထားမျိုးနဲ့ပေါ့နော်ကျွန်တော်တို့ဒီဘက်မှာတော့မရှိပါဘူးပေါ့နော်။ဆန္ဒဝင်လာတဲ့အထက်မှာတော့ဒီတင်မောသားတွေပြန်ပြီးတော့စစ်ဆေးတဲ့အခါမှာပေါ့နော်ဒါယောဂါဖို့တွေ့ရဆိုတာလေးတော့ကြားရတယ်။တော်တော်ကိုရီးယားရဲ့သူတို့ရဲ့ privacy လောက်ရှိတယ်ပေါ့နော်။နိုင်ငံသားနဲ့နေရာလောက်ကိုပဲထုတ်ပြန်ကြညာတာရှိပြီ။ဘယ်သူအတိအကျကြီးပြေးဖို့တာမျိုးတွေတော့ဒီဘက်ကတော့မလုပ်ထားဘူးပေါ့နော်။ကိုရီးယားကနေပြီးတော့သူတို့ရဲ့ဒီ COVID နဲ့ပတ်သက်လို့သူတို့ဖွဲ့ထားတဲ့အဖွဲ့တွေနဲ့ကော်မတီရှိရပါတော့ကျွန်တော်ဒီဘက်တန်ယုံအနေထားနဲ့ public ကိုစနား awareness သိပညာပေးတဲ့အပိုင်းတွေလည်းဒါသူတို့ကိုရီးယားကျမ်းမာရေးအလုပ်ရလေးတွေရှိရပါတော့ဒီကိုရီးယားကျမ်းမာရေးအနေနဲ့တင်ထားကိုရီးယား move ပါပေါ့နော်ကိုရီးယားမှာရှိတဲ့ဒီနိုင်ငံရေးဝန်ကြီးဌာနကသက်ဆိုင်ရာနိုင်ငံတွေကဒီတန်ယုံလာဖွင့်ထားတဲ့အနေထားမှာဘယ်လိုလိုက်နာမလဲဆိုတော့သူတို့ဒါလမ်းညွှန်ချက်လေးတွေပူးပေါင်းဆောင်ရတဲ့အနေထားလေးတွေလည်းရှိပါတယ်ဟုတ်ကဲ့
အခုလိုမျိုးကူးစက်မှုနှုံပြန်မြင့်လာတဲ့အတွက်ကိုရီးယားကျန်းမာရေးဌာနကထုတ်ပြန်တဲ့သတိပေးချက်တွေကိုအချိန်နဲ့တပြေးညီနားဆွင့်နေကြသလိုကျန်းမာရေးဆိုင်ရာလမ်းညွှန်သတိပေးချက်တွေကိုလည်းအထူးလိုက်နာနေကြပါတယ်လို့ကိုရီးယားနိုင်ငံအင်ချွန်ဒေတာဘူဖြောင်းမျိုးကဒေါ်မာလာရွှေကပြောပြပါတယ
်ပို့ပြီးတော့တတိချားရမှာပေါ့နော်ဒီတတိယလှိုင်းကလည်းအဖြစ်များဆုံးကတော့ဆိုးမျိုးတော်မှာအဖြစ်များဆုံးဖြစ်နေပါတယ်ဒီပေါ့နော်တတိထားပြီးတော့ ဟိုမတ်တက်မယ်လက်တွေစေးမယ်အဲ့ဒါတွေပဲနေ့စဉ်နေ့မြတ်သတိပေးစကားပြောနေတာပဲပေါ့နော်သူတို့အမြင်ဟင်းရမ်းပဲပေါ့နော်ဒီ TV တွေမှာလည်းပြောတယ်ဖုန်း message တွေကလည်းလာတာတွေတော့ဒါရှိတယ်အဲ့တော့ကိုယ်ပမာတွေကလည်းပဲဒီကိုရီးယားဆိုရချမှတ်ထားတဲ့သတိပေးစကားတွေကိုလိုက်နာမယ်ဟေ့ဆိုလို့ရှိရင်လည်းဒါကိုကကွေရရောက်တယ်လို့ပဲပြောရမှာပဲပေါ့
အမေရိကန်ပြည်ထောင်စု John Hoskins တက္ကသိုလ်ရဲ့ဒီကနေ့နိုဝင်ဘာလ23ရက်နေ့ထုတ်ပြန်ချက်အရဆိုရင်တောင်ကိုရီးယားနိုင်ငံမှာအခုအချိန်ကြီးကိုရိုနာဗိုင်းရပ်စ်ကူးစက်သူက3,104ဦးရှိနေပြီး COVID-19 ကြောင့်သေဆုံးသူကတော့509ဦးထိရှိနေပြီဖြစ်ပါတယ်ရှင်ကျွန်မစုမမ
ကိုဗစ်ကံရောဂါကာလမလေးရှားနိုင်ငံမှာတောင်တင်နေကြသူတွေနဲ့ထိမ့်သိမ့်ခံရသူမြန်မာနိုင်ငံသားတွေကိုတန်ရုံးစီစဉ်နဲ့နေရပြန်ပို့ရမှာအခုနောက်ထပ်မီးဖွားပြီးအမျိုးသမီးတွေနဲ့ကလေးငယ်တွေအပါအဝင်လူ90နီးပါးပါဝင်ခဲ့တာပါအခုနောက်ဆုံးနေရပြန်ဝင်ရသူတွေထဲမှာတော့လူရက်စိတ်အကျဉ်းသားတွေနဲ့ကံရောဂါကာလတောင်တင်နေသူတွေစုစုပေါင်း180ကျော်ပါဝင်တယ်လို့လည်းမလေးရှားအခြေစိုက်မြန်မာလူမှုကူညီရေးအသင်းဥက္ကဋ္ဌဦးစန်းဝင်းကပြောပြပါတယ်
ဒီ relief flight နဲ့ body မြန်မာနိုင်ငံသားတွေကိုပြန်ပို့မှုစီစဉ်ခဲ့တယ်။ဒီပြန်ပို့တဲ့အစီအစဉ်မှာလည်းမြန်မာနိုင်ငံလို့ပြန်မဲ့ကျမ်းမာရေးမကောင်းတဲ့လူတွေ၊နောက် passport တန်းကုန်ဆုံးတဲ့လူတွေ၊နောက်တစ်ခုကဒီအမေကိုဝင်တဲ့မိခင်တွေဒီ body အဲ့လိုလူတွေက180တော့ကျွန်တော်တို့ပါသွားပါတယ်။အကြောင်းမျိုးမျိုးကြောင့်ချင်းသီးကံထဲမှာဖန်ဆီးခံထားတဲ့မြန်မာနိုင်ငံသားဒါသာရယ်ကလေးငယ်2ယောက်အပါအဝင်စုစုပေါင်း48ယောက်ဒီနေ့လေရင်နဲ့တံပါသွားပါတယ
်မလေးရှားနိုင်ငံကလူဝင်မှုထိန်းသိမ်းရေးစခန်းတွေမှာဖမ်းဆီးထားတဲ့မြန်မာနိုင်ငံသားတွေကိုတန်ရုံးအစီအစဉ်နဲ့ဒီလထဲမှာပဲစတင်ပြီးနေရပြန်ပို့ပေးခဲ့တာအခုဆိုရင်တထောင်ကျော်ရှိသွားပါပြီနေရပြန်ပို့လေရင်စည်းကိုတော့လူရဲစိတ်တဲ့အကျဉ်းသားတွေကကြားခံကြရတာပါကပ်ဘေးကာလမှာနိုင်ငံတွင်တရားမဝင်ရောက်ရှိနေကြတဲ့မြန်မာနိုင်ငံသားတွေအပါအဝင်နိုင်ငံခြားသားတွေနေရပြန်နေတဲ့ဆိုရင်သတ်မှတ်ထားတဲ့ဒဏ်ကျေးငွေပေးဆောင်ပြီးနိုဝင်ဘာလ16ရက်နေ့ကနေ7နှစ်ဇွန်လ30ရက်အတွင်းပြန်နိုင်ကြောင်းမလေးရှားတာဝန်ရှိသူတွေကခွင့်ပြုထားပြီးတရားမဝင်နေထိုင်သူတွေပုံမှန်ပေးဆောင်နေရတဲ့
ဒဏ်ကျေးပေးမှာမြန်မာမျိုးကောက်ပွဲပြီးလက်ရှိအကူအညီပေးနေတဲ့ဂျပန်ဆိုရအနေနဲ့ဘလူးဆက်လက်ပူးပေါင်းဆောင်ရွက်ဖို့ရှိတာကိုမြန်မာနိုင်ငံမှာတာဝန်၅ကြိမ်အတွက်စုစုပေါင်း25နှစ်ရှိအောင်ထမ်းဆောင်လာတဲ့လက်ရှိဂျပန်အသံမှကြီးအီချီရိုမာရူယာမာကိုမေးရမှာအခုဒုတိယအကြော့ရွေးကောက်ပွဲရဲ့ထူးခြားမှုကိုအခုလိုစာရှင်းပြပါတယ
်ဒီအဆိုရကဒီဒုအများစုရဲ့မျိုးရင်းချက်တောက်ကောင်မှုကိုရနေတဲ့အဆိုရနဲ့ပြပါတယ်ဒါကြောင့်မို့လို့ကျွန်တော်တို့လုံးဝအမိတဲ့ခြင်းနဲ့ဒီတော့နောက်တစ်ခုကတော့အင်ဂျီဒီအစိုးရကနောက်တောင်းစစ်ချောက်ကူကြီးနောက်ပိုင်းပြည်စည်းတာတဲ့အစိုးရနဲ့အခုပြည်စည်းတဲ့အစိုးရမတူတာကလူငယ်တွေငါကနေအပစ်ချုံတွေရနေပြီဒါကြောင့်မို့လို့ပိုပြီးတော့ပေါ်လစ်စီအင်္ဂါမီမီပြည်စည်းနိုင်တယ်လို့ကျွန်တော်မျှော်လင့်နေပါတယ်ခင်ဗျာ
ဟုတ်ကဲ့အခုလိုအောင်မြင်ဖို့အတွက်ပေါ့နော်အဓိကသတိထားကင်တွေ့ရမယ်စိန်ခေါ်မှုကြီးတွေရောဘယ်လိုရှိနေပါလဲသမ္မကြီးခင်ဗျာ
ပထမတစ်ချက်ကစီဘွားကြီးရဲ့စီဘွားကြီးဟာအခု COVID-19 ကြောင့်ဒီကင်လို့နေမှာတယ်မဟုတ်ပါဘူးပြီးတော့ COVID-19 ကြောင့်အလို့ပိုင်ကူရဖို့ရပို့ပြီးတော့အရေးကြီးပါတယ်ခင်ဗျာနောက်တစ်ခုကငင်းချန်ရေးအမျိုးသားပြန်တဲ့ခြင်းညာရေးဖြစ်ပါတယ်ခင်ဗျာအမြဆုနဲ့ရင်းချံလို့ရတော့ရတဲ့ပေမဲ့ဒီနေ့ကိုင်းတဲ့တိုင်တော့ပွဲစီများနဲ့ဟိုယုံကြည်မှုအချင်းချင်းရှိမှလည်းမဟုတ်တယ်ပါဘူးခင်ဗျာ
ဟုတ်ကဲ့အဲ့ဒီတော့ပထမတစ်ခုဖြစ်တဲ့ဒီ COVID-19 စီဝါရေ
း
ပြဿနာကိုရင်ဆိုင်ဖို့တဲ့ဂျပန်အစိုးရအနေနဲ့ဘယ်လိုမျိုးအခန်းကဏ္ဍနေပြီးတော့အကူအညီပေးဖို့ရှိလဲ
မြန်မာနိုင်ငံစီဝါရေးသူပြောတော့တင်ဖို့အတူရဲ့အပြည့်အဝအကူအညီပေးမယ်ဆိုတာကကျွန်တော်ဂျပန်အစိုးရရည်ကြည်နေပြီးပါတယ်အဒီရောက်ခေါက်ပွဲချင်းပါပြီးနောက်ရတော့ဂျမားကျွန်တော်ဝန်ကြီးချုပ်မစ္စတာဆူဂါသူကိုတိုင်းနိုင်ငံတော်အတိုင်းအကံပုတ်ကိုရေကောက်ပွဲအနိုင်ရတဲ့အတွက်ကွန်ပျူတာဒီတောင်းလူအကိုပေးခဲ့ပါတယ်အဲ့ဒီချိန်မှာတည်းကျွန်တော်တို့ချက်အစိုးရအနေနဲ့မြန်မာနိုင်ငံသူတို့တို့တဲ့ပေါ်အတွက်စစ်ပြီးတော့အပြည့်အဝအကူအညီပေးပါမယ်ဆိုတဲ့အဲ့ဒါကိုရေးသားပါတယ
်ဟုတ်ကဲ့ပြီးခဲ့တဲ့တစ်ခေါက်တုန်းကတော့2015အပြီးမှာပေါ့နော
်ဟုတ်ကဲ့
ဂျပန်နိုင်ငံကနေစီးပွားရေးကူညီမှုတွေရန်ဘီလီယံ800ထင်တယ်အကူအညီပေးဖို့ကတိပေးခဲ့ပါတယ
်ဟုတ်ကဲ့ပါခင်ဗျာ
ဟုတ်ကဲ့ဒီတစ်ခေါက်မှာရော
အဲ့ဒီတော့2015မှာအရေးကောက်ပွဲပြီးမှာ2016ခုနှစ်မှာခုနပြောတဲ့နေ့အတိုင်းပေါ့ဒီနိုင်ငံတော်တာတိကံပုဂ္ဂိုလ်တော်ဆန်စုကြည်ကတရားဝင်ဂျပန်ပြည်ခရီးစဉ်ကိုတွားခဲ့ပါတယ်ကျွန်တော်တို့ဦးကြည်ချုပ်ဟိုမစ္စတာအဘေသူကိုတိုင်ဒီအင်ဂျီဒီအစိုးရတက်တန်ငါခုနှစ်မှာအဲ့ဒီအမေရိကန်ဒေါ်လာနဲ့ပြောမယ်ဆိုရင်ဟိုရှိဗီဒီယိုအကူအညီပေးမယ်ဆိုတာကိုတိုက်ရိုက်ကတိပြုပါတယ်ကတိပြုတဲ့အတိုင်းကျွန်တော်စာရေးခဲ့ပါတယ်ခင်ဗျာအခုဒီတက်မဲ့တက်တာမှာကျွန်တော် အဲ့ဒီဟိုတတ်မှတ်တာတွေကဏ္ဍလူမရှိပဲနဲ့အဲ့ဒီတက်ပို့ပြီးတော့အကူကြီးပေးဖို့သေးကြတယ်တော့ကျွန်တော်တို့ပြောနိုင်ပါတယ
်ဟုတ်ကဲ့အထူးဝမ်းသာမိပါတယ်ဒီမှာဒီအတွက်အထူးလည်းကျေးဇူးတင်ပါတယ်ဆံမကြီးခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီစီးပွားရေးဖွံ့ဖြိုးမှုလှုပ်ဖို့အတွက်ဂျပန်နိုင်ငံရဲ့အကူကြီးပြင်ပေါ့နော်မြန်မာနိုင်ငံအစိုးရဘက်ကဘာတွေလှုပ်ဖို့လုပ်မယ်ထင်လဲ
အကူကတော့အသေးချုံတွေရှိနေပါပြီဒါကြောင့်လက်ရှိအစိုးရဒုတိယအချိန်မှာတဲ့ ODA စီမံကိန်းကိုဆွေးနွေးတဲ့အခါကျမှဒီဘာမှအပြစ်ကြီးမရှိဘူးလို့ကျွန်တော်ထင်ပါတယ်ခင်ဗျာ။နောက်တစ်ခုကကျွန်တော်တို့ဂျပန်ဆိုရအနေနဲ့ကိုမိမနိုင်ငံစီပွားရေးပြန်ပြောင်းဖို့တည်ဖို့အတွက်ကန္တအကုံတော်အမျိုးစုံမှာသူ့ပေါင်းဆောင်ရဖို့အပြင်ရှိပါတယ်။ဟိုအခြေခံအစားဥပမာလမ်းပါဆက်တွေရေဖရက်ဆယ်မီစေဂါလိုဒေဇေရိုအဲ့ဒါတွေစစ်ပြီးတော့အကူအညီပေးပါမယ်။အဲ့ဒါနဲ့မှကစီရင်မှုပပရရေးဆိုပြီးတော့အထူးဖြင့်ခြေနဲ့ဒေတာချမ်းမရေးကန္တာရောပညာရေးကန္တာရောလူစုမှာဖွံ့ဖြိုးရေးကန္တာရောအဲ့ဒါတွေသူ့မှာပြီးဆိုင်ရပါမယ်။ဒါကြောင့်မိမအစိုးရအနေနဲ့ဘာအကူအညီများလိုအပ်တယ်ကျွန်တော်တို့နေခွင့်ရတဲ့ဆိုရင်ကျွန်တော်ချက်ချင်းဒီရစွာသိနိုင်ရဆိုင်ရပါမယ်ခင်ဗျာ
။ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်သံမကြီးမာရိုယာမခင်ဗျာကျွန်တော်ဝင်မယ်ပါ
VOA American အတန်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။နိုဝင်ဘာ၈ရက်နေ့ကကျင်းပတဲ့ရွှေကောက်ပွဲမှာအနိုင်ရကိုယ်စားလှယ်တွေထဲအမျိုးသမီးတွေလည်းပုံများလာပါတယ်။အရင်ရွှေကောက်ပွဲတွေထဲအနိုင်ရသူအရေအတွက်ပုံများလာတဲ့အမျိုးသမီးကိုယ်စားလှယ်တွေကတော့နိုင်ငံရေးမှာအမျိုးသမီးတွေပုံနေရာချလာဖို့မျှော်လင့်ကြသလိုအမျိုးသမီးတွေနိုင်ငံရေးမှာပုံမဝင်ဆန့်လာတဲ့အတွက်တိုင်းပြည်တည်ဆောက်ရေးမှာအထောက်အကူဖြစ်လာဖို့လည်းမျှော်လင့်နေတဲ့အကြောင်းဒီတစ်ပတ်ရဲ့သတင်းထောက်မှတ်စုအစီအစဉ်မှာစုစည်းတင်ပြပေးပါမယ်ကျွန်မအင်တနာထွန်းပါမြန်မာနိုင်ငံမှာရာစုနှစ်ဝက်လောက်စစ်တပ်ရဲ့အုပ်ချုပ်မှုအဆုံးသတ်ခဲ့ပြီးတဲ့နောက်ပထမဆုံးအကြိမ်ကျင်းပတဲ့2010ပြည့်နှစ်ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့အမျိုးသမီးကိုယ်စားလှယ်55ဦးသာရှိခဲ့ရာက2015ခုနှစ်မှာ150ကျော်နဲ့အခုနောက်ဆုံး2020ပြည့်နှစ်ရွေးကောက်ပွဲမှာမဲရလက်တွေအရ219ဦးအထိရှိလာပါတယ်။ဒါဟာဆိုရင်နောက်ဆုံးအကြိမ်ထွေထွေရွေးကောက်ပွဲတွေကျင်းပခဲ့တဲ့2015ခုနှစ်နဲ့ရှင်ရင်အနိုင်ရအမျိုးသမီးကိုယ်စားလှယ်အရေးအတွက်ဟာ2020ပြည့်နှစ်မှာ46ရာခိုင်နှုန်းအထိတိုးလာခဲ့တာပါ။လာမယ့်လွှတ်တော်သက်တမ်းမှာဆိုရင်လည်းပြည်ထောင်စုလွှတ်တော်ထဲမှာအမျိုးသမီးကိုယ်စားလှယ်20ရာခိုင်နှုန်းနီးပါးရှိလာမှာဖြစ်ပါတယ်။အရင်ကအမျိုးသမီးကိုယ်စားလှယ်တွေမရှိခဲ့ဘူးတဲ့တိုင်းရင်းသားဒေသတွေကလွှတ်တော်တွေမှာလည်းဒီတစ်ကြိမ်မှာအမျိုးသမီးကိုယ်စားလှယ်တွေပါဝင်လာကြတော့မှာပါချင်းပြည်နယ်လွှတ်တော်မှာဆိုရင်တော့ထန်တလန်မြို့နယ်မဲဆန္ဒနယ်အမှတ်2ကရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကဒေါ်နီရွှေလျန်းကလာမယ့်လွှတ်တော်သက်တမ်းမှာပထမဆုံးအမျိုးသမီးကိုယ်စားလှယ်အဖြစ်ပါဝင်လာတော့မှာပါချင်းပြည်နယ်လွှတ်တော်မှာတဦးတည်းသောအမျိုးသမီးကိုယ်စားလှယ်ဖြစ်လာမဲ့ဒေါ်နီရွှေလျန်းကတော့ချင်းတိုင်းရင်းသူအမျိုးသမီးတွေအရေးဆောင်ရွက်ပေးဖို့မျှော်လင့်ထားတယ်လို့ပြောပါတယ်
အရင်တုန်းကကျမတို့ချင်းတွေဆိုရင်မျိုးသမီးတွေကဘယ်မှအဘမှလုပ်လို့မရဘူးအိမ်မှုကိစ္စပဲဆောင်ရွက်ရမယ်အင်တွင်းကလည်းပြေမထွက်ရဘူးဆိုတဲ့အတွေးခေါ်ကြီးကနေဒီမှာဆိုတော်တော်များများအဲ့ဒီအတွေးခေါ်ကြီးကကြံနေသေးတယ်အဲ့ဒီအတွေးခေါ်ကြီးကိုကျမတို့ကိုယ်တိုင်ကိုကထုတ်ပြပေးစေချင်တာပေါ့ဘာပဲဖြစ်ဖြစ်ကိုယ့်ရဲ့ဆွမ်းစားလေးဟိုရှိလို့ရှိရင်ပေါ့ဘာမဆိုကျမတို့မျိုးသမီးတွေကလည်းဟိုဝင်လုပ်လို့ရတယ်ဆိုတဲ့အတွေးခေါ်လေးတွေပထမဆုံးကျမတို့ချင်းတွေရဲ့ချင်းမျိုးသမီးတွေကောင်းတဲ့မှာဝင်ဖို့ဟိုကျမပထမချက်အဲ့ဒါလေးကိုတစ်ချက်လူလာတယ
်မြန်မာနိုင်ငံမှာဖွံ့ဖြိုးတိုးတက်မှုနှိမ်ကျတဲ့ဒေသတစ်ခုလည်းဖြစ်လက်မဆက်သွယ်ရေးလည်းခက်ခဲတဲ့ဒေသတစ်ခုဖြစ်တဲ့ချင်းပြည်နယ်မှာမျိုးသမီးတွေအလောက်ကိုင်းအခွင့်အလမ်းရရှိရေးဟာလည်းဦးစားပေးလုပ်ငန်းဖြစ်တယ်လို့ဒေါ်နီရွှေလျန်းကပြောပါတယ
်နောက်ဒုတိယအချက်ကတော့အလောက်အကန့်ခွင့်လန်းတွေပေါ့ခုနပြောသလိုကျမတို့ဟိုချင်းပြည်နယ်မှာဆိုရင်အမျိုးသမီးတွေကအမှုကိစ္စပဲလုပ်တယ်တခြားကိစ္စဟိုလုံဆောင်မလုပ်ဘူးဆိုတဲ့အတွေးခေါ်ကြီးအဓိကတော့မိခူပေါ့ကိုပိုင်အစွမ်းအစရှိအောင်လုပ်ကြိုးစားမယ်ကိုဟာနဲ့ကိုဘာမဆိုဟိုဘာလဲဦးဆောင်မှုအပိုင်းမှာကိုအမျိုးသမီးတွေပါဝင်လို့ရမယ်ဆိုတဲ့အတွေးခေါ်ကြီးကတော်တော်လေးနေတယ်အဲ့ဒီတွေ့ကြောင်အလုတ်အကန့်အခွန်းလာအလူရဲ့အဖွဲ့ရှိမှာပေါ့ဥမာပညာရေးကျမရေးတခြားတခြားတော့အဖွဲ့ရှိတွေကြမှာအမျိုးသမီးပါဝင်ဟာအဲ့ဆိုပါလေဘယ်လုပ်ငန်းမဆိုဘယ်အဖွဲ့ရှိမဆိုအစဉ်ပူပြီးမှအစဉ်ပြီးမယ်ဆိုတဲ့ အတွေ့အကြုံလေးတွေကိုလည်းကျွန်တော်တို့အမျိုးသမီးရဲ့စိတ်ထဲမှာဝင်လာအောင်ပေါ့အဲ့ဒီစိတ်သက်တည်ကိုကပထမဆုံးအရင်တွင်းပြရမယ်ပေါ့အလုပ်ပေးရမယ်ပေါ့
အရင်တုန်းကအမျိုးသမီးကိုယ်စားလှယ်မရှိခဲ့ဘူးတဲ့ကယားပြည်နယ်မှာလည်းလာမဲ့လှတ်တော်တက်တန်းမှာအမျိုးသမီးကိုယ်စားလှယ်နှစ်ယောက်ပါဝင်လာတော့မှာပါကယားပြည်နယ်ဒီမိုကရက်တစ်ပါတီကဖရူဆော်မြို့နယ်ပြည်သူ့လွှတ်တော်မဲဆန္ဒနယ်အမှတ်2ကဝင်ရောက်ရှင်ပြိုင်တဲ့ဒေါက်အေဗလင်းကတော့နိုင်ငံရေးမှာအမျိုးသမီးတွေပါဝင်မှုရလာတာကြောင့်ဒေသဖွံ့ဖြိုးရေးမှာအကျိုးရှိနိုင်တယ်လို့မြင်ပါတယ်
။ဒီအမျိုးသမီးတွေကိုယ်တိုင်ကကိုယ့်ရဲ့ဖွံ့ဖြိုးသူ့အတွက်ရေးကိုကိုယ်ကိုယ်တိုင်ဦးစီးဦးဆောင်ပြီးတော့မှတရားဝင်လမ်းကြောင်းမှာမပြောနိုင်သေးသေးကတော့အာပြည်နယ်ရဲ့ထက်ဝက်ကြော်တော်လူထုတွေကကိုယ့်ရဲ့ဖွံ့ဖြိုးသူ့အတွက်ရေးကိုကိုယ်မလုပ်နိုင်ဘူးလို့ပဲအမတို့နေတုံ့တက်လို့ရတယ်ဆိုတော့ဒီဟာကအမျိုးသမီးတွေကိုယ်တိုင်က decision making နဲ့ policy making level တွေမှာပါလာဖို့အတွက်ကအဓိကမိမောင်းထိုးပြနေတဲ့ကိစ္စဖြစ်တယ်တစ်ချိန်လုံးကိုယ့်ရဲ့ဖွံ့ဖြိုးသူ့အတွက်ရေးတွေကိုအမျိုးသားတွေဥဆောင်မှုပုံမှာကိုယ်ပဲလိုက်နေတဲ့ဒေသခံတွေရဲ့အခြေအနေကဒါကတော့ဖွံ့ဖြိုးသူ့အတွက်မှုကိုနောက်နေစေတဲ့အရာဖြစ်တဲ့အတွက်အမျိုးသမီးတွေကိုယ်တိုင်ကိုယ့်ဘဝကိုကိုယ့်ကိုယ်ကိုအားကိုးပြီးတော့မှအမျိုးသားတွေပေါ်မှာမိခိုနေတဲ့ mindset တွေနော်အဲ့ဒါတွေကိုပပျောက်ဖို့ကအရင်အရေးကြီးတယ်ပေါ့ဒါမှပဲကိုယ့်ရဲ့ဒေသတူတက်ရေးမှာအမျိုးသမီးတွေကထထဲဝင်ဝင်လှုပ်ရှားလာမှာပဲတကယ်စစ်မှန်တဲ့ဖွံ့ဖြိုးတူတက်ရေးကိုရောက်သွားမှာဖြစ်တယ်ဒါကြောင့်မလို့အမျိုးသမီးတွေရဲ့အတန်ကအရင်အရေးကြီးတယ်လွတ်တော်တွေထဲမှာကလည်းအမျိုးသမီးတွေကိုကိုစားပြုတဲ့အတန်တွေကိုထွက်လာပြဖို့အရေးကြီးတယ်လွတ်တော်ထဲမှာကိုစားပြုပြီးမှထွက်ပေးမယ့်အတန်တွေကအမျိုးသမီးတွေကိုယ်တိုင်ကိုကလှုပ်ဆောင်မှလည်းတရားကတကယ်ကိုစစ်မှန်တဲ့ပြောင်းလဲတစ်ခုကိုရောက်သွားမှာဖြစ်တယ်ပေါ့ဒါကြောင့်မလို့အမျိုးသားကကိုစားပြုပြီးမှမျိုးသမီးတွေဖွံ့ဖြိုးသူတွေရေလောက်တာတဲ့အမျိုးသမီးတွေကိုယ်တိုင်ကကိုယ့်ရဲ့ဖွံ့ဖြိုးသူတွေရေကိုကိုတရားဝင်လှုပ်ပိုင်ခွင့်ကအရင်နဲ့အရေးကြီးတယ်ပေါ့နော်ဆိုတော့အမျိုးသမီးတွေရဲ့နိုင်ငံရေးမှာပါဝင်လာမှုတွေဆွေးမချက်ချတဲ့ level တွေမှာပါဝင်လာနိုင်မှုတွေကအရေးကြီးကြောင်းကိုအဲ့လိုပဲမြင်ပါတယ
်။ရခိုင်ပြည်နယ်လက်တော်မှာလည်းအခု2020ရွေးကောက်ပွဲမှာပထမဆုံးအကြိမ်အဖြစ်အမျိုးသမီးရွေးကောက်ခံကိုယ်စားလှယ်3ဦးပါဝင်လာပါတယ်။တန်ကုန်းမြို့နယ်ပြည်နယ်လက်တော်မဲဆန္ဒနယ်အမှတ်2ကအနိုင်ရခဲ့တဲ့ဒေါက်ခင်မျိုးရင်ကကိုယ်စားလှယ်အဖြစ်ဝင်ရောက်ရှင်ပြိုင်ရမှာအခက်အခဲတွေကြုံရပေမဲ့အမျိုးသမီးတွေရဲ့အတန်းနဲ့ကဏ္ဍကိုဖော်ထုတ်နိုင်မှုအတွက်ကြိုးစားသွားမယ်လို့ဆိုပါတယ
်။အမျိုးသမီးတို့လည်းဖြစ်တဲ့အပြင်ကျမကရကြီးအစင်ကတက်လာတဲ့ဟိုပါပေါ့မြို့နယ်ကော်မတီဝင်တယောက်ဖြစ်တဲ့အတွက်ကျမအနေနဲ့ဒီ PR တွေလည်းအများကြီးရှိတယ်အမျိုးသမီးတယောက်ဖြစ်နေတဲ့အတွက်ပြီးတော့ဒီဟိုရက်ကျေးမှနေတဲ့လူတောကလာတဲ့လူပုံစံမျိုးအဲ့လိုမျိုးနဲ့နှိမ်တဲ့ဟာမျိုးတွေကိုလည်းကျမခံခဲ့ရတယ်ဒါပေမဲ့ကျမအရင်တိတ်ပြီးတော့အလေးမထားပါဘူးဘာလို့လဲဆိုတော့ဒါတွေကတော့ဖြစ်လာတဲ့အနေအထားမျိုးမှာရှိတဲ့အတွက်ကျမအနေနဲ့ကြိုတင်ပြီးတော့မှန်းဆထားပြီးသားပါအဲ့လိုနဲ့ပဲတဖြည်းဖြည်းနဲ့ပေါ့နော်ကျမတို့ဒီရွေးကောက်ပွဲဝင်တဲ့ရွေးကောက်ပွဲဝင်ပြီးတော့ခုတော့ရွေးကောက်ပွဲအောင်နိုင်တယ်ဆိုတော့ရလာတဲ့ခုတော့ကျမတို့ရခဲ့ပါလိမ့်ရှင်။ဟုတ်ကဲ့ပါ။ကဏ္ဍပေါင်းစုံကိုတနည်းအားဖြင့်မှလုပ်လို့ရတာကဒီလှုပ်တော်ရှိတဲ့အတွက်အမျိုးသမီးကဏ္ဍပေါင်းစုံကဘာပေါ်မှာအများကြီးရှိနေတဲ့လူဦးရေအများဖြစ်နေတဲ့အမျိုးသမီးရေးဒီပတ်သက်တဲ့ကဏ္ဍဒီကိုလည်းပဲပါဝင်ပြီးတော့ဆွေးနွေးရှင်တယ်ဆိုလို့ရှိဒီနိုင်ငံရေးရေးကိုလှုပ်တင်တယ်ပေါ့နော်။ဒီနိုင်ငံရေးမှာပါဝင်ပြီးတော့ပတ်သက်ပြီးတော့ဆွေးနွေးနိုင်မကဘာပေါ်မှာလူကြီးအများတဲ့အမျိုးသမီးတွေရဲ့ကဏ္ဍကိုဒီကဏ္ဍပေါင်းစုံကနေပေါ်ထုတ်နိုင်မယ်လို့ကျွန်မကတော့ထင်တာပေါ့နော
်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကလှတ်တော်အတွင်းအမျိုးသမီးကိုယ်စားလှယ်166ဦးပါဝင်ပြီးလှတ်တော်တွင်းအမျိုးသမီးပါဝင်မှုအမြင့်ဆုံးပါတီဖြစ်ပါတယ်ဒုတိယကရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီဖြစ်ပြီးတော့အမျိုးသမီးလှတ်တော်ကိုယ်စားလှယ်73ဦးပါဝင်ပါတယ်အမျိုးသမီးလှတ်တော်ကိုယ်စားလှယ်အဖြစ်ရွေးကောက်ခံရတဲ့နိုင်ငံရေးပါတီကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီပြည်ထောင်စုကြခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီအပြင်တိုင်းရင်းသားပါတီတွေအပါအဝင်9ခုရှိပါတယ်။ပါတီတွင်ကမဟုတ်ပဲတတိပုဂ္ဂလအမျိုးသမီးကိုယ်စားလှယ်2ဦးလည်းအနိုင်ရခဲ့ပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲမှာအနိုင်ရတဲ့အမျိုးသမီးကိုယ်စားလှယ်တွေပိုများလာတဲ့ဆိုပေမဲ့လည်းမြန်မာနိုင်ငံရဲ့လွှတ်တော်အတွင်းအမျိုးသမီးပါဝင်မှုနှုန်းကအာဆီယံဒေသတွင်းလွှတ်တော်တွေနဲ့နှိုင်းယှဉ်ကြည့်မယ်ဆိုရင်အနည်းဆုံးဖြစ်ပြီးတော့2019ခုနှစ်စစ်တမ်းအရမြန်မာမှာလွှတ်တော်တွင်းအမျိုးသမီးလွှတ်တော်ကိုယ်စားလှယ်တွေပါဝင်နှုန်းက17ရာခိုင်နှုန်းကျော်သာရှိပါတယ်ရှင်။ကျမအင်တနာထွန်မရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ
်မင်္ဂလာပါတော်ရရှင်များရှင်ကျမတင်ကီထိုက်ပါအပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပါမယ်ကမ္ဘာအကြီးဆုံးကုန်သွယ်ရေးစာချုပ်ဖြစ်တဲ့ Data Ring ဘက်ဆုံစီးပွားရေးပူးပေါင်းဆောင်ရွက်မှု ASEP RCEP မှာမြန်မာနိုင်ငံကအဖွဲ့ဝင်ဖြစ်လက်မှတ်ရေးထိုးထားပါတယ်ဒီစာချုပ်မှာဖွံ့ဖြိုးပြီးနိုင်ငံတွေလည်းပါတဲ့အတွက်ဈေးကွက်ပိုရလာမယ်လို့အစိုးရကမျှော်လင့်ထားပါတယ်။ဒါပေမဲ့လက်ရှိအချိန်မှာတော့နိုင်ငံတကာတန်းဝင်အရေးအသွေးအမှဂန်ချက်မရှိတာကြောင့်တင်ပို့ရောင်းချလို့မရတဲ့ထွက်ကုန်တွေရှိနေသေးတာကြောင့်အရေးအသွေးပိုင်းကိုကြိုပြင်ဆင်ထားဖို့လိုအပ်မယ်လို့စီးပွားရေးလုပ်ငန်းရှင်ဒေါက်တာဆူထွန်းကသုံးသပ်ပါတယ်။
ကျွန်တော်တို့ကဒီလက်မှတ်ထိုးတဲ့ဟာတွေကိုတွေ့ရတယ်ဗောနဒီရင်ကတော့သူပြောတော့ကျွန်တော်တို့သိရမှာရှိဘူးနော်ဟိုဒီကတော့သူကဟိုရေးနေပတ်သက်တဲ့ဟန်သားတွေကိုတော့ပြီးဘောနကျန်တဲ့ချက်တွေကတော့အများကြီးတော့ပါအောင်တွေ့နော်ဒိုးလေးစနစ်တွေပြန်ရှာပြီးဘူးဆိုတာဗောနဒါတော့ဟိုကျွန်တော်တို့ကတော့ကျမရဲ့ဟိုဗမာနိုင်ငံကတော့ဒီတည့်ရတဲ့အချိန်ကျွန်တော်အာဆီယံမှာတော့မှကျွန်တော်ကဒီနောက်ပိုင်းမှာရှိနေတာเนาะသူမျိုးနောက်ကြတယ်။နောက်ကျွန်တော်ရဲ့ဒီထွက်ပေါ်ကလေယာဆက်ကြီးနဲ့ဒီဒီဒီလုံငန်းထွက်ပေါ်နေအဓိကဖြစ်တယ်ပေါ့เนาะ။ဒါနဲ့ဒီထွက်ပေါ်မရှိကော်ပိုရိတ်နဲ့အကုန်လုံးကကုန်ညံဝင်လိုက်ကျွန်တော်တင်ဖို့ကျွန်တော်တို့စီကစပါးတန်းကိုထွက်တယ်သူတို့လည်းကုန်ညံကိုပိုက်တဲ့ဆိုလျားကြီးပို့တယ်။ဒီများတန်းကြီးကယူရီးယားမျိုးစားတော့ပေါ့ချက်ပြီးမှကျွန်တော်ကမျိုးစားပြောင်းတယ်ဒီရောက်ပြန်ပြန်တွေ့နေရမှာเนาะဟိုဒီလိုမျိုးအချိန်မှာလက်မှတ်ထိုးရတာတော့လေကျွန်တော်ကတစ်ခါကတွေ့ရင်တော့လေဒီနိုင်ငံရေးရတယ်ခေါင်းတယ်ပေါ့เนาะနောက်တစ်ချက်ကတော့လေဟိုကောင်းပဲကတွေ့ရင်တော့သူတို့နဲ့ပူးပေါင်းဆောင်ရွက်နိုင်ရင်ကျွန်တော်စီကရေဝဆာအပြည့်အဝပြုဝင်မလားပေါ့เนาะဟိုတစ်ခါကလည်းဆိုရင်ကတော့ကျွန်တော်စီကတော့ခါကုန်ရမ်းရှိတဲ့အချိန်မှာသူတို့တွေကဒီတားစီဖီရှော့ပေးလိုက်မယ်ဆိုရင်ကျွန်တော်တို့ကပြည်ရင်းလုပ်ငန်းလုပ်တဲ့လူတွေကရက်တည်ဖို့အတွက်ခက်ခဲဖြစ်မလားအခုတော့မှလည်းပြည်ပြည်ဒီပြဿနာတွေ့လာတယ်
ပစည်းကွက်ကိုဖွင့်လိုက်တဲ့အခါမှာဒီနိုင်ငံတကာဈေးကွက်ကိုဝင်ရတော့မယ်ဆိုပြီးတော့များပို့ပြီးတော့ဟိုပြုပြင်ပြောင်းလဲမှုပေါ့နော်ဒီမြန်မာနိုင်ငံဘက်ကလုပ်ငန်းရှင်တွေဘက်ကအဲ့လို mindset မျိုးများချိန်သွားနိုင်သလားမြန်မာစီးပွားရေးလုပ်ငန်းမှာရော
ကျွန်တော်တို့မြင်တာတော့ပေါ့နော်ဟိုလက်ရှိနေထားမှာတော့ဟိုကျွန်တော်တို့ဈေးကတော့ခုနပြောသလိုပေါ့နော်ဆရာမပြောသလိုပေါ့ဟိုရရမယ်ဆိုရင်အသိစိတ်လေးကတော့ရှိလာတော့ပေါ့နော်ငါတို့ကဟိုဒါနိုင်ငံကနဲ့ဆင်အောင်တို့ကအသိစိတ်ပဲရှိတယ်လက်တွေ့ကြတော့ကျွန်တော်တို့ကလိုအပ်ချက်ရှိတာဘူးဟိုကပြောင်းနေသေးတော့ရှိတယ်တို့ရပြောင်းနေပေမဲ့ကျွန်တော်ကရှိရရှိတဲ့ဟိုကိုယ့်ရဲ့ capacity ပေါ့နော်ဆိုပါလို့ကျွန်တော်ရဲ့ finance နဲ့အင်းကနောက်ကျွန်တော်တို့ကရှိရဒီပညာကျွန်တော်ကရှိရ marketing နဲ့ပတ်သက်တဲ့အတွေ့အကြုံဒါတွေကတော့ကျွန်တော်တို့လူတွေတို့မြင်တာနော်စိတ်တော့ကျွန်တော်တို့ကရှိလာကြတယ်ဒီပရိုဂရမ်များအတူတူတော့ဒီငယ်ရေပေါ့နော်ဒီတော့ပဲကျွန်တော်ကဒီပညာဖြစ်တယ်ဖြစ်လာတော့ဟိုကျန်နေတာဆိုရှယ်မီဒီယာသုံးတယ်အင်တာနက်တွေလည်းသုံးလို့ဖုန်းနေကျွန်တော်ကျေပြန်သုံးလာတယ်ဒီမှာတော့ကျွန်တော်တို့မျက်စိကတော့ဖွင့်တာ
ဟိုဈေးကွက်ဖွင့်လိုက်ပြီးအခွန်ပေးစရာမလိုတော့ဘူးဆိုပေမဲ့ဟိုအဲ့လိုအကြီးအသေးပိုင်းအရာအတားစီများဖြစ်လာနိုင်မှာတလားရှင်ဒီမြန်မာနိုင်ငံရဲ့အဓိကဈေးကွက်ဖြစ်တဲ့ဒီတင်ပို့ကုန်ကိစ္စမှာရော
တကယ်တမ်းတော့ကျွန်တော်ကဖိုင်အောင်လုပ်ချင်တာပေါ့သူကထိုးရမယ့်လက်မှတ်အရှိတယ်ပါလဲဆိုရင်ကျွန်တော်တို့တရုတ်နိုင်ငံကအဓိကတင်ပို့တယ်ပေါ့နော်ဒါကျွန်တော်တို့ကအခုလက်မှတ်ထိုးတာအရင်တော့ဒီ QSID ပေါ့နော်ပိုးပွားနဲ့ပတ်သက်တာပေါ့သူက GSC ခေါ်တာပေါ့အဲ့ဒီဟာလက်မှတ်ရင်ထိုးရကျွန်တော်ဒီမှာ2015လောက်ကစံအောင်ထိုးနိုင်တယ်ပြီးတော့ဇဂွဲကိုပတ်သက်အဲ့ဒီမျိုးပဲထိုးရတယ်ဒါနဲ့အားလုံးကအဲ့ဒီဒီတွေနဲ့ပတ်သက်တဲ့ QSID ကို GSC ကိုလက်မှတ်မထိုးတာပေါ့ထိုးတာတော့ကြောင့်မို့ကျွန်တော်နေနေတာတရားဝင်တင်မှုတဲ့နေရာမှာအခက်အခဲရှိတယ်ဆိုတော့နိုင်ငံပိုးပွားနဲ့ပတ်သက်တာလက်မှတ်ထိုးရတာပေါ့အဲ့ certificate ကို FIDO certificate ထိုးရတယ်အဲ့ဒီသဘောတူချက်ကိုရင်ထိုးဖို့လေခုနကတည်းကပါတဲ့အတိုင်းပေါ့နော်ကျွန်တော်ကုန်ညံပဲပို့ရတော့မှတရားဝင်ပို့ဖို့အတွက်ကကျွန်တော်ကခုနကပြောတဲ့ရေသွေးနဲ့ပတ်သက်တဲ့သဘောတူချက်လေးလက်မှတ်ရေးထိုးဖို့တော့ကျွန်တော်တင်ဦးစားပေးလို့ရအောင်နော်ဒုတိယအချက်ကတော့ဆင်မပြောတဲ့မျိုးကပါတယ်ကျွန်တော်တို့ရဲ့စိုက်ကိုးလုပ်တဲ့နေရာမှာဟိုအဓိကတော့ကျွန်တော်ရဲ့လေသမားတွေနေနေရာရိုးစေးနဲ့ပတ်သက်တာဂျိုးနဲ့ပတ်သက်တဲ့ဟာပေါ့နော်စိုက်ကိုးတဲ့စနစ်ပေါ့နော်ရေသွေးတွေဒါမျိုးတွေလူအချက်တွေရှိနေပါပေါ့နော်ဒါတွေရတဲ့ကျွန်တော်ညာတော့အစိုးရတွေဥဆောင်ပြီးတော့မှာကျွန်တော် private sector အတင်းအဖွဲ့တွေရော private sector အလယ်သမားတွေလူမျိုးသမားတွေပေါ့နော်ကျွန်တော်တွေအားလုံးပေါ်ပြီးတော့မှာမြင်စင်ပို့တော့လို့ခုန value add ကပို့နိုင်အောင်မှာသူ့ရဲ့သူ့ကထွက်တဲ့ဖက်ကုန်ပေါ့နော် layer set view ဖက်ကုန်လူမျိုးဖက်ကုန်တွေကိုကျွန်တော်တို့အနေနဲ့ပြန်ဝင်တင်ပို့လို့ရအောင်ကျွန်တော်တို့ဆောင်ရွက်ပို့လို့လုပ်တာပေါ့နော်အဲ့ဒီကကျွန်တော်တို့ပြန်စင်ပို့လို့လုပ်ပါ
ဆိုတော့နောက်တစ်ခုကအခုမြန်မာနိုင်ငံမှာတီလုံဝအပအဝင်ဆရာတို့လဲထားလက်ရှိလုပ်နေကြတဲ့ဒီကားထုတ်လုပ်ရေးပေါ့နော်တစ်စိတ်တစ်ပိုင်းဒီဒီပြည်တွင်းမှာထုတ်နေတဲ့ဟာတွေရှိပါတယ်ဆိုတော့ဒီကုန်ထုတ်လုပ်ငန်းဒီဆက်မှုလုပ်ငန်းတွေဟာဆိုလို့ရှိရင်ဒါအခွန်တက်တာခွင့်ဆိုတဲ့ဟာပေါ်မှာအဓိကမူတည်ပြီးတော့လာပြီးတော့လုပ်ကြတာပေါ့နော်ဆိုတော့ဒီလိုအခွန်တက်တာခွင့်အာသာချက်ကြောင့်လာပြီးတော့လုပ်တဲ့လုပ်ငန်းတွေဆုံးရှုံးနိုင်ခြင်းရှိပါသလားဆရာ
အဲဒါလည်းဖြစ်တယ်အခုတော့ဆရာတော်ပါကျွန်တော်ပါဗျာဒီလိုတော့ဒီအခွန်ဒီပြပါလင်ပြင်းနေတယ်ဆိုရင်ကျွန်တော်ကဟိုအခွန်ပေါက်များတယ်နော်များတော့ဒီနေ့မှထုတ်လုပ်တဲ့အတွက်ကြောင့်လို့ကျွန်တော်ကအခွန်ဆောင်ဖို့မရှိဘူးဆိုတော့ကျွန်တော်ကားထုတ်လုပ်တဲ့လူတွေလာကြတယ်ခြားထုတ်လုပ်တဲ့လူတွေရွှေ့လာတယ်နော်အာစီးပွားရေးသမားရဲ့တဘောမှာ inversion ရဲ့တဘောမှာလိုပဲသူတို့ပြင်ဆက်ရေးပူရတဲ့ဟာကိုရင်းနှီးနေမှလုပ်ကြတာနော်
အခုခုနပြောတဲ့ဒီဒီအတားအဆီးကိုဖြေလျှော့ပေးမယ်အခုနေဖြေလျှော့ပေးလိုက်ရင်ကျွန်တော်ကဒီ FBI နေရာတွေခုနလက်ရှိလုပ်နေတဲ့လူတို့ချူရတယ်နောက်ပြန်ဆုတ်သွားနိုင်မှာနော်ဒါပြီးခဲ့တဲ့လပိုင်းမှာတော့ကျွန်တော်တို့ကအဲတော့အစိုးရအနေနဲ့ကဏ္ဍကားတဲ့ပတ်သက်တဲ့ကာစံသူပေါ့နော်ဒီအောင်ဆော့ချပေးတဲ့တဝက်ဟောပညာနာမှတ်ဖို့ဉာဏ်ကြီးပေါ့နော်ဒီအောင်50အောင်ဆော့ချလိုက်တော့ရိုးရောမာတွေကျွန်တော်စီအောင်မာဒီတဝက်နိုင်ငံအာဒီတဝက်နိုင်ငံဆရာတဝက်တမကြီးလာတွေ့တယ်ပေါ့နော်သူကကားထုတ်လို့ရဆဲမလုပ်နေအောင်နော်သူဒါလည်းသူဆဲဆောက်နေတယ်အဲသူကသူစိုးရိမ်ပြီးတော့မှသူတို့စုကျော်ရိုးရလာတွေ့ရဲ့စိုးရောက်လည်းသူကတွေ့ဘူးလုပ်နေတာအဲဒီဟုတ်ပြောင်းအဓိကတော့ခုနကသူစီမှာယင်းမနဲ့လို့တဝက်ကုန်ပြီးတက်လို့အောင်လာလို့ပါလားကျွန်တော်သဘောလားတောင်းတာဆိုတော့ဒါလည်းကျွန်တော်မေးတဲ့မေးခွန်းမှာသူကအစိုးနဲ့အပြစ်ထဲမှာတခုပါ
မလုံးလုံးစေအပိုင်းမှာဆရာတို့ဒီရှေ့ရေးရှေ့အတွက်အစိုးရင်ချက်ဘယ်လောက်ရှိပါတလဲရှင
်ကျွန်တော်တို့ကတော့ဒါဘယ်လိုပဲပြောပုံလေးကလုပ်ငန်းလုပ်တဲ့လူတွေကတော့ဟိုပြီးွားလူတွေဝင်လာတယ်ခုနအတားအဆီးရှော့ပေးလိုက်မယ်ဆိုရင်တော့ကျွန်တော်တို့ရက်တိုင်တိုင်မျိုးအတွက်တော့ဟိုစိုးရင်မျိုးတော့ရှိကြတော့เนาะဒါလုပ်ငန်းလူစားလိုက်အကုန်လုံးကတော့စိုးရင်မျိုးကမျိုးရှိကြပါအဲအသေးစိတ်ပေါ့เนาะဘယ်လောက်ညာကျွန်တော်ထိခဲ့လဲဆိုရလဲကျွန်တော်အနေနဲ့ဒါတော့လေဒေတာတော့မသိဘူး
ဒါပဲနေတဲ့ကတော့သိရည်ကိုသိရပါဟုတ်ကဲ့ပါရှင်ဆရာဒေါက်တာဆူထွန်းအထူးပဲကျေးဇူးတင်ပါတယ်ရှင်ဆရာဟု
တ်ကဲ့ပါပ
ါ VOA မြန်မာပိုင်းရဲ့ blogger ပြောသမျှအစီအစဉ်ကနေကြိုဆိုပါရစေကျွန်မဆုမြတ်မော်ပါ COVID-19 ကရောဂါကြောင့်ရုံးလုံငန်းအများစုဟာ online ပေါ်ကနေချိတ်ဆက်လုပ်ကိုင်နေကြရပါတယ်အဲ့လိုမျိုးလုပ်ကိုင်နေကြရသူတွေထဲမှာတဖက် client ရဲ့ယုံကြည်မှုရဖို့ပြောဆိုလုပ်ကိုင်နေကြရသူတွေအနေနဲ့ဘလို new normal အခြေအနေသစ်တွေဖြစ်လာပါသလဲမြန်မာနိုင်ငံကအသက်အာမခံလုပ်ငန်းတစ်ခုရဲ့ unit manager ဒေါ်စုပွင့်ဖြူကတော့အသက်အာမခံဝယ်ရှင်သူတွေနဲ့ဆက်သွယ်နိုင်မှုအတွက်ဤပညာပိုင်းရှင်းပြရတာက new normal အခြေအနေသစ်မှာပေါ်လာတဲ့အလုပ်တစ်ခုဖြစ်တယ်လို့ရှင်းပြပါတယ
်ဟိုအရင်တော့ပေါ့နော် you ဟိုညီမတို့အသက်အာမခံလုပ်ငန်းလုပ်တာဖြစ်တဲ့အတွက်ကြောင့်မလို့ကိုယ့်ရဲ့ဒီproduct ကို customer ရှင်းပြရခါမှာလူချင်းတွေ့ဆုံပြီးတော့ဒါကို benefit တွေကဘာရှိရဲဆိုရဲဟာမျိုးသေချာရှင်းပြရပေါ့နော်အခု covid ကာလမှာကြာတော့အသအမကန်ကိုဟိုဝေယူလိုတဲ့သူတွေဆိုရင်ညီမအနေနဲ့ဆိုရင်တော့ zoom နဲ့ team နဲ့ပေါ့နော် invitation ပို့တယ်ပို့ပြီးတော့ online ကနေပြီးတော့သူတို့နဲ့ရောင်းချပြီးရပေါ့ဆိုတော့အဲ့လိုမျိုးရောင်းချတဲ့ခါမှာဘာခက်ခဲလေးများရှိမလဲဆိုတော့ customer တွေကပုံစံမျိုးစုံပေါ့နော်technical ဘိုင်းမှာကျွမ်းကျင်တဲ့သူမျိုးရှိတယ်လို့မျိုးဒီ technical ဘိုင်းအားနေတဲ့သူမျိုးလည်းရှိရဲဆိုတဲ့အခါကျတော့တစ်ဖက်ကဒီ customer နားလည်ဖို့အတွက်ကိုပရမောက်ဆုံးပေါ့နော်ညီမအတွေ့အကြုံရဆိုရင် customer အနေနဲ့ zoom ကိုဘယ်လို download ဆွဲရမလဲ team ကိုဘယ်လိုမျိုးအသုံးချရမလဲဆိုတာမျိုးကိုသူ့အရင်ဆုံးဒီ delivery ရှင်းပြပြရတချို့တော့လည်းပါလဲဆိုတော့ဟိုလူတိုင်းပေါ့နော်စိတ်ထဲမှာကအလုံးရှုပ်တယ်လို့ခံစားရတယ်ဆိုရင်တော့ဟိုသူတို့အနေနဲ့ခက်တယ်လို့ထင်တာပေါ့နော်ဆိုတော့သူတို့အတွက်ခက်ခဲမဖြစ်ရအောင်လို့တော့ကိုယ့်ဘက်ကနေပြီးတော့တည်တည်ချာချာ base step ကနေပြီးတော့ base step 2ကိုဝင်ရမယ်ပေါ့နော်ဘလူးလေးလောက်အောင်လဲဆိုတာကိုသူစိတ်ရှည်လက်ရှည်နဲ့တချို့ကြောက်လဲဟိုခဏခဏလေးရောရှင်းပြပြီးဖို့လိုတာပေါ့နော်ဒါလေးရောနည်းနည်းပို့ပြီး queue ဆိုင်ရအောင်မျိုးရှိပါရှင်ဟုတ်
အခုအဲ့တော့ဒီအာမခံ policy တွေကိုပေါ့နော် online ကနေပြီးတော့ဝယ်တဲ့သူဟိုဝယ်ချင်အောင်လို့ဆွဲဆောင်ရတဲ့နေရာမှာဒီယုံကြည်မှုတိဆောက်တဲ့အပိုင်းပေါ့နော်အပြင်မှာမျက်နှာချင်းဆိုင်တွေ့ပြီးတော့ယုံကြည်မှုတိဆောက်ရတာနဲ့အခု online ပေါ်ကနေတဆင့်ဟိုယုံကြည်မှုတိဆောက်ရတာပေါ့သူကကိုယ့်ကိုယုံလာအောင်ကိုရောင်းတဲ့ product ကိုဝယ်လာအောင်လို့လုပ်တဲ့နေရာမှာရောဘယ်လောက်ထိကိုယ့်ဘက်ကအချိန်ပေးအားစိုက်ထုတ်ရလဲဆိုတာလည်းပြောပြပါလားရှင်
ဒီအတ္တမဂန်နဲ့ပတ်သက်ပြီးတော့ဗောနော်အတ္တမဂန်ကဘာလဲဘယ်လောက်ထိယုံကြည်ရလဲဒီအတ္တမဂန်ကုမ္ပဏီရဲ့ဒီနောက်ကျောင်းဗောနော်အဲ့ဒါမျိုးလေးတွေကိုသူကသိကျင်ကြတယ်ဘာလို့လဲဆိုတော့ဟိုအရင်အတွေ့အကြုံကြီးရဗောနော်ဒီလိုမျိုးကုမ္ပဏီဖြတ်သွားတယ်ဖြတ်သိမ်းသွားတဲ့ခါမှာသူတို့ရဲ့ပြီးသားတဲ့ဒီငွေတွေဆုံးရှုံးခဲ့ရမျိုးရှိရဲ့ခါကြတော့သူကယုံကြည်မှုတစ်ခုရအောင်ရုံးဝပင်ပင်နေရာမှာရှိလေဒီရုံးမှာလာတွေ့ကျင်နေဆိုတဲ့ဟာမျိုးလေးရှိခဲ့ရှိနေတဲ့ခါမှာကျော် customer လိုက်လာပြီးဒီရုံးရဲ့ဒီဘလောက်ထိခိုင်မာမှုရှိလဲပေါ့နော်ဥပမာအစိုးရရဲ့တရားဝင် license ရှိသလားပေါ့နော်အဲ့ဒါမျိုးအဓိကဒီ license ပေါ့နော်အစိုးရတရားဝင်ပြီးရဲ့ license ကိုသူတို့အတွက်က safety ဖြစ်တယ်လို့ခံစားရတယ်ဆိုတော့ဒီကုမ္ပဏီနာမည်ကိုပြောလိုက်တဲ့အခါမှာဟို ူရဲ့ခိုင်မာမှုကိုဒါလူချင်းပြေဆုံးပြီးတော့တိတ်တိတ်ချာချာလေးရှင်းပြပေးနိုင်တာပေါ့နော်သူ customer ဆိုတော့ online ကကြတော့ဟိုဘာဖြစ်လဲဆိုတော့ရှင်းတော့ရှင်းပြရတယ်ဒါပေမဲ့ကုမ္ပဏီကိုလာပြီးတော့သူတိတ်တိတ်ချာလေးနေလာပြီးတော့သူကုမ္ပဏီနဲ့ပတ်သက်တဲ့အကြောင်းအရာလေးကိုကြီးခွင့်ရတာနဲ့ online ကနေပြီးတော့ရှင်းပြပေးရတော့နည်းနည်းလေးအချိန်ပူကြတယ်ဒီကုမ္ပဏီရဲ့ history ရောဒီကုမ္ပဏီနဲ့ဒီအစိုးရက license ရရှိရတဲ့ဟာမျိုးလေးတွေကိုတိတိကျကျလေးကိုပူရှင်းပြရတဲ့ခါကျတော့အချိန်လေးရောနည်းနည်းပူကြတာပေါ့နော်သူနားလည်ရတဲ့အထိကိုရှင်းပြပေးနေရတာပေါ့နော
်ဒီ covid ကြောင့်ဖြစ်လာတဲ့အခြေအနေပေါ့နော်ဆိုတာကဒီကိုကရုံးမှာသွားပြီးတော့အခုလိုမျိုးလောက်ရတာမျိုးမဟုတ်ဘူးအိမ်ကနေပဲဟို online ကနေပြီးတော့ customer တွေနဲ့စုံတွေ့ပြီးတော့လုပ်နေရတယ်ဆိုတော့ရှေ့လျှောက်ကဟိုဒါ new normal ဖြစ်သွားမယ်ဆိုရင်ကိုကိုယ့်ရဲ့အလုပ် busy မှုပေါ့နော်ကိုယ့်ရဲ့အလုပ်ဟိုပြင်းပြမှုကရောအရင်တော့လိုမျိုးထိတိယောက်ယောက်ရှိတယ်လို့ရောပြောလို့ရပါမလားရှင
့်။နောက်တိုင်းပြောရင်တော့လူချင်းတွေ့မယ်ဟိုပေါ့နော်ဟို eye contact နဲ့တိတိကျကျလေးရှင်းပြပြီးတော့ဒီတစ်ဖက်လူဘာလို့အပ်တယ်ဆိုတဲ့ဟာမျိုးလေးပေါ့နော်အဲ့လိုမျိုးလေးလူချင်းတွေ့ရတဲ့အခါဆိုရင်တော့ပို့ပြီးတော့တယောက်နဲ့တယောက်ဟိုသူရဲ့လိုအပ်ချက်ကိုပို့ပြီးမြင်သားရလို့ထင်တယ်ပေါ့နော်။ဒါပေမဲ့ဒီလိုအခြေအနေမျိုးမှာ covid ကာလကိုရောက်လာတဲ့အခါမှာလည်းအခုဆိုရင် meeting လေးထဲမှာတစ်ဖက်က customer ပဲချိန်လေးအောင်လေကိုကအဲ့ meeting schedule ကိုပြန်ပြီးတော့ adjust ပြန်လုပ်ပြီးတော့ဟိုလုပ်ရတာပေါ့နော်ဆိုတဲ့အခါကျတော့အားသာချက်အားနည်းချက်အားဖြင့်ဆိုရင်တော့ဒီလိုမျိုး online ကနေပြောရင်တော့ဒီလို traffic မှာအချိန်ကျန်ကြတာမျိုးတွေနောက်တစ်ခုကကျတော့တခုခုကိုစောင့်နေရတာမျိုးမဖြစ်ဘူး online ကနေစကားပြောရတယ်သူအားရဲ့ချိန်ကိုအားရဲ့ချိန်လေးနဲ့ပြောလို့ရတယ်ပေါ့နော်ဟိုတကယ်တမ်းကျတော့လေဟိုအရင်ကြီးပြောင်းလဲသွားတာတော့မဟုတ်ဘူးဟိုခုနကလိုပေါ့နော်ကောင်းတဲ့အချက်ကောင်းတဲ့ဘက်ကနေကြည့်မယ်ဆိုတော့အခြေခံတက်တာအမျိုးလေးတချို့ကတော့ဖြစ်လာတာပေါ့နော်ဟုတ်ဟုတ
်ကိုဗစ်မဖြစ်ခင်အခြေအနေတုန်းကနေအခုနောက်ပိုင်းဒီဖြစ်လာပြီးတော့မှဟိုအခြေအနေမျိုးမှာပေါ့နော်ဒီ policy တွေကိုပို့ပြီးဝယ်လာတဲ့လူတွေရောများလာတယ်လို့ပြောလို့ရလားရှင
်ဟုတ်ကဲ့ဆိုတော့ဟိုအကြမ်းမရပြန်ပေါ့နော်ဒီ customer တွေကဟိုညသောအပြင်ဒီဝန်ထမ်းပဲဖြစ်ဖြစ်ကိုပိုင်လုပ်ငန်းပဲလုပ်လို့သူတို့ရဲ့ဒီinvest လုပ်ရတဲ့အရာတွေကငွေစုဆောင်မယ်၊ဗန်ဒီမှာငွေစုဆောင်မယ်၊နောက်တစ်ခါကျတော့ရွှေတွေဝင်မယ်၊အဲဒေါ်လာဝယ်ချင်လည်းဝင်မယ်ပေါ့နော်။ဒါမျိုးလေးနေတယ်သူတို့ရဲ့ဒီဝင်ငွေတွေကို invest လုပ်ကြရပေါ့။အခုအမကန်ဒီအသက်အမကန်ကုမ္ပဏီကြီးတွေဝင်လာတဲ့အခါမှာကျတော့သူတို့ကို promote ပို့လုပ်ပေးတာဗာလဲဆိုsaving plus protection ပေါ့နော်။protection ပါလာရဲဆိုတာကခုနကငွေစုဆောင်နဲ့ငွေစုဆောင်နဲ့အပြင်မှာမှဒီအကာအကွယ်ဆိုတဲ့ protection လေးပါလာတာကိုသူတို့ awareness လေးတွေကိုပေးတယ်နောက်ပြီးတော့ဒီဟာကလည်း invest လုပ်တဲ့နေဆိုတဲ့အကြောင်းအရာလေးတွေကိုဟိုရှင်းပြပြောပြပေးရပေါ့နော်အဲ့ခါကျတော့တဖြည်းဖြည်းနဲ့လူတွေကအဲပေါ်တော့ဟို protection အခုဆိုမာယာဟိုယောဂတွေကလည်းဟိုအထူးဆန်းနေဖြစ်လာတယ် covid ဆိုတဲ့အရာကလည်းအရင်ဟိုဖြေစည်းမရှိသေးတဲ့ဒါယောဂတမျိုးပေါ့နော်အဲ့ဒီအတွက်ကိုစိုးရင်ကြောင်းကြနေကြရတယ်အခုဆိုရင်ဒီ community ကြီးတွေကနေပြီးတော့ covid coverage ပေါ့နော်အဲ့ဒါမျိုးလေးပြီးတယ်positive ဖြစ်တယ်ဆိုရင်သူတို့အတွက် block ခံစား권လေးတွေကိုထပ်ဆောင်ပေးတယ်ဆိုတော့အပူထပ်ဆောင်권လေးတွေပြီးတဲ့အခါမှာသူတို့အတွက်ကဟိုဒီ saving plus protection လေးကိုရနေရဲ့အတွက်ကြောင့်လို့ဒီအတ္တအမာခံလေးတွေကိုဝယ်ပြီးစုဆောင်ကြတာပေါ့နော
်မြန်မာနိုင်ငံကအတ္တအမာခံလုပ်ငန်းတစ်ခုရဲ့ unit manager ဒေါ်စုပွင့်ဖြူဖြစ်ပါတယ် covid ကြောင့်ဖြစ်လာတဲ့ new normal အခြေအနေသစ်တွေအရကိုယ့်အလုပ်အတွက်အဆင်ပြေအောင်ပြောင်းလဲကြရတဲ့အတွေ့အကြုံသစ်တွေထဲမှာအားသာချက်အားနည်းချက်တွေရှိနေကြတာကတော့သိကြပါတယ်ရှင်ကျွန်မဆုမြတ်မော်ပါ
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာယဉ်ကျေးမှုရည်စည်းမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တက်ရောက်သတင်းမှမှပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါတရုတ်စကားပြောဒေတာတွေအတွက်အော်စကာဆုလို့ပြောလို့ရမယ်ရွှေမြင်းဆုချင်းမြင်ပွဲကိုထိုင်းဝမ်မှာနိုဝင်ဘာ22ရက်နေ့စနေနေ့ကကျင်းပတော့နာမည်ကြီးမင်းသမီးတယောက်နဲ့ဇန်မျိုးရုပ်ရှင်ကားတကားစုကြီးတွေရသွားခဲ့ပါတယ်။ထိုင်ဝမ်နဲ့ပြည်ပခါတွေရှိနေတဲ့တရုတ်နိုင်ငံကအမှုပညာရှင်တွေကိုတော့ဒီခဏမှမတွေ့ရပါဘူး။ My Missing Valentine ဆိုတဲ့ထိုင်ဝမ်ရုပ်ရှင်ကားကအကောင်းဆုံးရုပ်ရှင်ဇာတ်ကားဆုအကောင်းဆုံးဒါရိုက်တာဆုတွေပါဝင်ဆု5ဆုရရှိသွားခဲ့ပါတယ်။တရုတ်နိုးလာချိန်မှာ Valentine Day ချစ်သူများနေ့ကိုမတိလိုက်ဖက်နဲ့ကြော်သွားလိုက်တဲ့စားရိုက်ဝန်ထမ်းအမျိုးသမီးတယောက်ကြောင့်စိုက်ရင်တဲပြရိုက်ထားတဲ့ဇာတ်ကားဖြစ်ပါတယ်။တခါဝါရင်ထိုင်ဝမ်မင်းသမီးကြီးချန်ချူဖန်းကအသက်82နှစ်ပါသူကအနုပညာလောကမှာကျင်းလည်လာတာလဲနှစ်ပေါင်း60ကျော်ပါပြီသူကတော့ရုပ်ရှင်ကားနှစ်ကားအတွက်ရှုရရရှိပါတယ် တရားထိုင်နေဆိုတဲ့ရုပ်ရှင်ကားတွေအကောင်းဆုံးဇက်ပုမင်းသမီးစုနောက်ပြီး Little Pig Woman ဆိုတဲ့ရုပ်ရှင်ဇက်ကားတွေခေါင်းဆောင်မင်းသမီးစုတွေပါနှစ်ကားလုံးကမိသားစုရဲ့အသားပေးဇက်ကားတွေဖြစ်ကြပါတယ်သူကအရင်တုန်းကစုတစ်ခါမှလည်းမရဘူးသလိုတစ်ချိုရွေးခံရတဲ့ထဲမှာတော့မှတစ်ခါမှနာမည်ပါလို့မဟုတ်ပါဘူ
း我不晓得怎么办但是我对其他的四位年轻的入围者我也觉得对
မင်းသမီးကြီးချန်ကတော့သူလမ်းမလျှောက်နိုင်တော့ရင်တော့မှဘိန်းတက်ကလထိုင်ပေါ်ကနေတရုတ်ဆောင်ရတဲ့အခန်းမှာပါဝင်ခြင်းပါလို့ပြောသွားပါတယ်သူရတဲ့ဇကားတွေထဲမှာတော့နိုင်ငံရေးရှုထောင့်ကလည်းလစ်လက်မသွားခဲ့ပါဘူးဒရိုက်တာဂျီလီရိုက်ကူတဲ့ Lost Cause ဆိုတဲ့ရုပ်ရှင်ဇကားကတော့တရုတ်နိုင်ငံဝူခန်ဆိုတဲ့ဒီမိုကရေစီရေတက်ကြွလှုပ်ရှားတဲ့ရွာလေးမှာအာဏာပိုင်တွေရဲ့အာဂရီလိုက်စားမှုကိုဆန့်ကျင်တဲ့အကြောင်းရိုက်ကူးထားတာဖြစ်ပြီးတော့အကောင်းဆုံးမှတ်တမ်းရုပ်ရှင်ဆုရသွားခဲ့ပါတယ်ဒီလိုအနေထားတွေကြောင့်လည်းဒီစုပေးပွဲမှာတရုတ်နိုင်ငံကပါဝင်ဖို့ပို့ပြီးတော့အလံဝေးသွားစေတာပါတရုတ်နိုင်ငံရဲ့ရုပ်ရှင်စီစီရေးအဖွဲ့ကတရုတ်နိုင်ငံကအမှုပညာရှင်တွေနဲ့ရုပ်ရှင်ကားတွေဒီစုပေးပွဲမှာဝင်မပြိုင်ကြဖို့တားမြစ်ထားတာဖြစ်ပါတယ်1962ခုနှစ်ကတည်းကထိုင်ဝမ်ကကမ္ဘာကထလို့ကျင်းပတဲ့ဒီစုချင်းမြို့ပွဲမှာ2018ခုနှစ်တုန်းကတော့ထိုင်ဝမ်ဒါရိုက်တာတယောက်ကတရုတ်နိုင်ငံကနေထိုင်ဝမ်ခွဲထွက်ပြီးတော့ရက်တည်နေတဲ့အကြောင်းထောက်ခံကြောင်းမှတ်ချက်စကားဆင်မမပြောသွားခဲ့လို့တရုတ်နိုင်ငံမှာရောတရုတ်အနုပညာရှင်တွေကြားမှာပါဝေဖန်တဲ့တွေကြဲကြဲလောင်လောင်ထွက်ခဲ့တာပါဒီမိုကရေစီနှိကျအုပ်ချုပ်တဲ့ထိုင်ဝမ်ကျွန်းကသူတို့တရုတ်ပြည်ရဲ့လက်အောက်ခံဖြစ်ပါတယ်ဆိုတာတရုတ်တို့ကမှတ်ယူထားပြီးတော့ဒီလိုမျိုးတရုတ်နိုင်ငံနဲ့တီးကြရက်တည်နေပါတယ်ဆိုတဲ့ပြောဆိုမှုမျိုးတွေကိုရှုတ်ချပြတင်လေးရှိပါတယ်ဒီနေ့ရွှေမြင်းစုချီပြင်ပွဲကတော့ကိုဗစ်ကပ်ပေးကြောက်နေတဲ့ကာလမလို့လူကိုယ်တိုင်လာရောက်တဲ့ပွဲမျိုးသူတို့အာမင်းမြင့်ကျင်းပနိုင်ခဲ့ပေမဲ့လည်းရွှေပွဲလာပြည့်သက်တွေအားလုံးနှာခေါင်းစည်းကိုစည်းနဲ့ဖြစ်ပါတယ်ဒီအခမ်းအနားကိုလူတွေကိုယ်တိုင်တက်ရောက်ကျင်းပနိုင်တာကတော့ထိုင်ဝမ်ဟာကိုဗစ်ကူးစက်မှုကိုအာမင်းမြင့်ကင်တွင်နိုင်ပါတယ်ဆိုတာပြသလိုက်တာလည်းဖြစ်ပါတယ်ဒီအခမ်းအနားမှာထိုင်ဝမ်ဒါရိုက်တာဟောလိဝုဒ်ကအော်စကာဆုရအန်လီလည်းတက်ရောက်တာတွေ့ရပြီးတော့သူကတော့ဆူပေးပွဲအခမ်းအနားတက်ရောက်ဖို့အမေရိကန်ပြည်သူစုကပြန်လာရတာမလို့ပွဲမတက်ခင်14ရက်ကွာရန်တင်းဝင်ပြီးတော့တည်တံ့ခွဲနေခဲ့ရပါတယ်ရှင်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြည့်နေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်။
ခုဆက်လက်ပြီးတော့တည်င်းအချင်းချုပ်ကိုကြေညာပေးပါမယ်အမေရိကန်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကသူ့အဆိုအရအဖွဲ့အတွက်ရထားတဲ့ဝန်ကြီးနာမည်စင်ကိုအင်္ဂါနေ့မှာပထမဆုံးကြေညာမယ်လို့ခန့်မှန်းရပါတယ်ဒုတိယနိုင်ငံခြားရေးဝန်ကြီးဟောင်းအန်တိုနီဘလင်ကင်ကိုနိုင်ငံခြားရေးဝန်ကြီးအဖြစ်ရွေးထားတယ်လို့တည်င်းတွေထွက်နေပါတယ်သမ္မတအိုဘားမားအဆိုအရလက်ထက်အမျိုးသားလုံခြုံရေးအစီအမံတာဝန်ယူခဲ့တဲ့ဘလင်ကင်နဲ့သူ့သမ္မတဟောင်းဂျိုးဘိုင်ဒန်တို့ကြားရင်းနှီးတဲ့ဆက်ဆံရေးရှိပါတယ်သူကိုဝန်ကြီးရာထူးအဖြစ်ရွေးထားတယ်ဆိုတဲ့သတင်းတွေတနင်္ဂနွေနေ့အနောက်ပိုင်းမှာသတင်းဌာနအတော်များများကနေထွက်ပေါ်လာတာပါတရုတ်နိုင်ငံရဲ့ရေပြင်နယ်နိမိတ်ချက်ထွင်မှုကိုကန့်ကွက်နေတဲ့နိုင်ငံတွေကိုကူညီပံ့ပိုးတဲ့အနေနဲ့အမေရိကန်အမျိုးသားလုံခြုံရေးအကြံပေး Robert O'Brien ဒီကနေ့ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်ကိုတွားရောက်ခဲ့ပါတယ်အရှေ့တောင်အာရှနိုင်ငံထက်က ICE ဆိုရောက်အကြံဖက်အဖွဲ့ကိုချေမှုန်းဖို့သမ္မတဒူတာတေးနဲ့အတူသမ္မတဒေါ်နယ်ထရမ့်ရက်တည်နေပါတယ်American Philippine CA တပ်ဖွဲ့တွေအပြန်အလှန်စီလုံးမဲ့ VFA စာချုပ်ကိုသမ္မတဒူတာတေးကရက်တိုးလိုက်တာကို American ကကြိုးဆိုပါတယ်အကြံဖက်မှုတံပြန်ချေမှုန်းရေးမှာ Philippine ကာကွယ်ရေးဝန်ကြီးဌာနနဲ့ဆက်ပြီးတော့အနီးကပူးပေါင်းဆောင်ရွက်သွားမှာပါလို့အမျိုးသားလုံခြုံရေးအကြံပေး Mr. O'Brien ကမနီလာမြို့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါဗြိတိန်နဲ့ဘရာဇီးနိုင်ငံမှာလူတွေနဲ့စမ်းသပ်နေတဲ့ AstraZeneca ဆေးကုမ္ပဏီရဲ့ COVID-19 ရောဂါကာကွယ်ဆေးတွေကောင်းကောင်းထည့်ရမှုရှိတာတွေ့ရကြောင်းနဲ့စမ်းသပ်ခံသူတယောက်ကမှဆေးရုံတင်ရတာဒါမှမဟုတ်ပြင်းထန်တဲ့ရောဂါလက္ခဏာတွေမတွေ့ရဘူးလို့ကုမ္ပဏီကတင်လာနေမှာပြောပါတယ်ဒီကနေ့ညအတွက်ထိတ်တန့်ရောက်သတင်းတွေကတော့ဒီလောက်ပါပဲရှင် VOA ကိုအားပေးနာဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်ကျမနှောင်းလောပါ
This program has come to you from the Voice of America, Washington.